Welcome to the Voice of America in Burmese.
Mingla nan nakhi ma khya VOA American tan ga ni 2019 ခုနှစ်စက်တင်ဘာလ5ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဟိုင်းလိုမီတာ30 40 49လောက်ကနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ဆက်မွေးပါခင်ဗျာ။ခုနှစ်ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။ကျွန်မကတော့စုမြတ်မော်မှာ American ရဲ့တီးခတ်နိုင်မှုမှာအတိုင်းအတာရှိတယ်လို့မြောက်ကိုရီးယားအရေးလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာ American တပ်မတ်ကြီးကပြောကြားလိုက်ပါတယ်။မြန်မာအစိုးရနဲ့ကုန်သွယ်ရေးအဆက်အသွယ်ဖြတ်တောက်လိုက်တယ်လို့မော်လိုက်အစိုးရကကြေညာခဲ့ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုကြောင်အောင်တွင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေပြီးကြားမယ်အထင်မှဆိုရင်တော့
အစိုးရကတော့အခုလက်တလောကတော့ရိတ်ခါဒီစီရင်ကြုံမှုအတွက်ကိုကျွန်တော်တို့ဆောင်ရွက်ပေးရတယ်ရေ။ရိတ်ခါတွေ
ဒါကတော့လူမှုဝန်ထမ်းကေစီနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြအေးဖြစ်ပါတယ်။ရခိုင်ဒေသအကြမ်းဖက်မှုတွေကနေထွက်ပြေးတင်းရှောင်နေရသူတွေကိုအခုညီပေးဖို့စီစဉ်နေတဲ့အခြေအနေအကြောင်းတွေးဆမေးမြန်းထားတာကိုတင်ဆက်တဲ့အခါအပြည့်စုံကြားကြရအောင်ပါ။အဲ့ဒါပြင်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်ဖိနှိပ်မှုတွေရပ်တန့်စေဖို့အတွက်မွတ်စလင်နိုင်ငံခေါင်းဆောင်တွေကမြန်မာအစိုးရကိုတောင်းဆိုနေကြတယ်ဆိုတဲ့အကြောင်းသတင်းလွှာနိုင်ငံတကာသတင်းလွှာထဲမှာဆိုရင်တော့မြောက်ကိုရီးယားနိုင်ငံကစစ်ပွဲမဖြစ်ဖြစ်အောင်တောင်းဆိုနေတယ်ဆိုပြီးတော့အမေရိကန်ကပြောကြားလိုက်တဲ့အကြောင်းနဲ့ပါကစ္စတန်မှာအခြေစိုက်တဲ့အကြမ်းဖက်အဖွဲ့တွေကို BRICS ညီလာခံကြီးမှာအဖွဲ့ဝင်နိုင်ငံတွေကရှုံချလိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ကြရဖို့ရှိပါတယ်အပတ်စဉ်ခန်းစားတွေကိုလည်းထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မှုနဲ့ကိုကြောအောင်လို့ပြောပြကြပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ဟာစစ်ပွဲမဖြစ်ဖြစ်အောင်လို့တောင်းဆိုနေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးကပြောကြားခဲ့တဲ့အပြင်အမေရိကန်ပြည်ထောင်စုရဲ့တီးခတ်နိုင်မှုမှလည်းအတိုင်းအတာရှိတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှပြောကြားခဲ့ပါတယ်မြောက်ကိုရီးယားက6ကြိမ်မြောက်နျူကလ িয়ার ဆန်တက်မှုအဖြစ်နဲ့တနင်္ဂနွေနေ့ကအင်အားပြင်းဖောက်ခွဲဆန်တက်မှုကြီးတစ်ခုကိုပြုလုပ်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့ကအရေးပေါ်အစည်းအဝေးကျင်းပခဲ့တာပါမြောက်ကိုရီးယားပြည်ထောင်စုကိုအဆုံးသတ်နိုင်ဖို့လုံခြုံရေးကောင်စီကအပြင်းထန်ဆုံးအရေးယူဆောင်ရွက်မှုတွေမြင်းမြန်ဆန်ဆန်လုပ်ရမယ်လို့တပ်အမတ်ကြီးနီကီဟေလီကပြောကြားခဲ့ပါတယ်။တိုက်ချင်းပြစ်ဒုံးကြီးမှာတပ်ဆင်နိုင်တယ်လို့ဆိုရဲဟိုက်ဒရိုဂျင်ဘုံးကိုအအောင်မြင်မြင်ဆက်တက်နိုင်ခဲ့တယ်လို့မြောက်ကိုရီးယားအစိုးရကဆိုခဲ့ပါတယ်။သူတို့ပြောတဲ့အတိုင်းဟုတ်မဟုတ်နိုင်ငံတကာကျွမ်းကျင်သူတွေကလေ့လာနေဆဲဖြစ်ပေမဲ့အခုနောက်ဆုံးလုပ်ခဲ့တဲ့ဆန်တက်မှုဟာအရင်ကဆန်တက်မှုတွေထက်ကိုအင်အားအပြင်းဆုံးဖြစ်တယ်လို့ပြောကြပါတယ်။မြောက်ကိုရီးယားအပေါ်နောက်ထပ်အရေးယူတန်းခတ်မဲ့ဆုံးဖြတ်ချက်မူကြမ်းတစ်ခုကိုလုံခြုံရေးကောင်စီအဖွဲ့ဝင်တွေကြားမှဆွေးနွေးနိုင်ဖို့ဒီသတင်းပတ်ထဲမှာပေးမှဖြစ်ပြီးရှေ့သတင်းပတ်တင်းလာနေကြရင်မဲခွဲဆုံးဖြတ်နိုင်မယ်လို့မျှော်လင့်ကြောင်းတပ်အမတ်ကြီးဟေလီကပြောပါတယ်ရှင်
။မြောက်ကိုရီးယားကိုအရေးယူပိတ်ဆို့မှုတွေကုလသမဂ္ဂကပို့ပြီးတော့ပြင်းပြင်းထန်ထန်လုပ်ဖို့နဲ့တောင်ကိုရီးယားရဲ့မစ်ဆိုင်းဒုံးကျည်ဆိုင်ရာကန့်သတ်ချက်တွေကိုဖြေလျှော့ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအနုအကြားနေတော့ကသဘောတူညီခဲ့ကြပါတယ်။မြောက်ကိုရီးယားကိုလောင်စာစီတင်ပို့မှုတွေကိုတားမြစ်ရေးကိစ္စကိုပါထည့်သွင်းစဉ်းစားဖို့တောင်ကိုရီးယားသမ္မတကကရသမကကိုတောင်းဆိုထားတယ်လို့တောင်ကိုရီးယားဆိုရရရှိတွေကသတင်းတောက်တွေကိုစိုးမြုံမှာပြောပါတယ်။အမေရိကန်နဲ့တောင်ကိုရီးယားသမ္မတနှစ်ဦးချိန်မိနစ်40ကြာတယ်လီဖုန်းဆက်သွယ်မှုကိုနေတော့ကပြုလုပ်ခဲ့ကြတာဖြစ်ပြီးတော့သူတို့ပြောဆိုမှုအတွင်းမှာအရေးကြီးတဲ့အချက်အလုံးကိုသမ္မတနှစ်ဦးသဘောတူညီခဲ့ကြတယ်လို့အင်မီရိုရရှိတွေကဆိုပါတယ်ရေနံတင်ပို့မှုပိတ်ဆို့ရေးမြောက်ကိုရီးယားကိုလုံဆောင်မှုကိစ္စကိုတော့အင်မီရိုရရှိတွေကထည့်မပြောပါဘူးမြောက်ကိုရီးယားကနျူကလ িয়ার ထိပ်ဖူးတစ်ခုကိုမြေအောက်မှာဆန်းသတ်ဖောက်ခွဲခဲ့ပြီးတဟာဟိုက်ဒရိုဂျင်ဘုံးဖြစ်တယ်လို့မြောက်ကိုရီးယားကပြောဆိုခဲ့ပြီးတော့နောက်တစ်ရက်အကြာမှာအမေရိကန်နဲ့တောင်ကိုရီးယားသမ္မတနှစ်ဦးမိနစ်40ကြာစကားပြောဆိုမှုလုပ်ခဲ့ကြတာပါမြောက်ကိုရီးယားကအခုနောက်ဆုံးလို့ရဟာတကဘာလုံးကိုချင်းချောက်တဲ့လို့ရပဲဆိုပြီးတော့လေသမ္မတနှစ်ဦးကသဘောတူညီခဲ့ကြပါတယ်
မြောက်ကိုရီးယားနဲ့စီးပွားရေးလုပ်နေတဲ့နိုင်ငံမှန်သမျှကိုအမေရိကန်ကကုန်သွယ်ရေးရပ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ပြောကြားခဲ့တာဟာအမေရိကန်အစိုးရနဲ့တရုတ်အစိုးရကြားမှာကြေပြန့်တဲ့ကုန်သွယ်ရေးဆိုင်ရာဆက်သွယ်ရေးကိုထိခိုက်တယ်လို့တရုတ်နိုင်ငံကတုံ့ပြန်လိုက်ပါတယ်။မြောက်ကိုရီးယားကအင်အားပြင်းနျူကလ িয়ার ဖောက်ခွဲဆန်တက်မှုကြီးကိုတနင်္ဂနွေနေ့ကလုပ်ခဲ့ပြီးတဲ့နောက်မှာမြောက်ကိုရီးယားနဲ့စီးပွားရေးလုပ်နေတဲ့နိုင်ငံတွေကိုကုန်သွယ်ရေးဖြတ်တောက်တာအပါအဝင်တုံ့ပြန်နိုင်မဲ့နည်းလမ်းတွေကိုစဉ်းစားနေတယ်လို့သမ္မတထရမ့်ကပြောကြားခဲ့တာပါ။ ပြဿနာကိုငြိမ်းချမ်းတဲ့နည်းလမ်းနဲ့ပြည်လည်နိုင်ဖို့တရုတ်ကတစ်ဖက်မှာစူးစမ်းနေချိန်မှာတစ်ဖက်မှာတော့တရုတ်ရဲ့အကျိုးစီးပွားတွေပိတ်ဆို့အရေးယူခံရမယ့်အခြေအနေနဲ့ထိခိုက်မဲ့အခြေအနေကြောက်ရွံ့နေတာဟာလုံးဝလက်မခံနိုင်သလိုမျှတမှုမရှိဘူးလို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူကတနင်္လာနေ့မှာတုံ့ပြန်ခဲ့တာပါတရုတ်နဲ့အမေရိကန်ကြားမှာနှစ်ဆင်ကုန်သွယ်မှုတန်ဖ
ကျွန်တော်တို့ရဲ့ဝင်ရောက်လာခဲ့ကြတဲ့အရမြောက်သေးတဲ့ကလေးငယ်တွေကိုလာရတိုင်းပြည်ကိုပြန်ပို့မှုနဲ့ပတ်သက်ပြီးအဲ့ဒီကိုဆိုင်းငံ့တဲ့ DAC အလို့ခေါ်တဲ့စီစဉ်ကိုအဆုံးသတ်ဖို့ဆုံးဖြတ်တဲ့အကြောင်းသမ္မတထရမ့်ကဒီနေ့ကြေညာလိုက်မယ်လို့ညွှန်လင်းရပါတယ်ဒီစီစဉ်ကိုအရင်သမ္မတဟောင်းပေါ်တဲ့ဥပမာကစီစဉ်ခဲ့တာဖြစ်ပြီးတော့လက်ရှိသမ္မတထရမ့်ကနေပြီးတော့ Kwen Yashibo Shibare, Eri Season Go Talk and Do Ship Thing Loha, Emiro Shema, Digine Sanapiabo Season Tajaraba, Tajaraba, American Tawanga, Chamuri Male, Ladu Sanapiamuri, Lujabule Season Tabare. Let's see the Madonna Tramara this season of Piatemo Gri, Pijene, Emiro Yala Gere Duba. Tamna try a good song Piacheco, Lodogani, you song your poor chin chola, Jama Pibare. The Lodogani, this season will Pubiamala, Taukamala, Kangamala, Suragaro, Shinshin and Lematia de Babu.
You have a weekend, I am a nephew of Mabada Sisinigo, Malecha Nigani Kunanai, a tea, Lindomida, those and Nay, Kiluhax, Koton Ninga, Lindomida Lise, Kiluhax, Kole, Totonia. Lindomida lays a shake, Kiluhas chowtish shangane. Dutia naiwama, Lindamida, Diakuse, Kiluhas stinga, Kungarugani, Tony Pini Variation.
Singani Nedrening and Gadrinu, Vioiga Sabira Gina Pini Vari. Yama soya ne, Moldining and Jamma, Kondoi said to a chat out like Delo, Moldai soya, Gina Gibari. Yamanangama Ruinja Muslim Reapoye, yes, said Loni Rago, Yama Suyaga, Matasi Machin, Kondoye said to a chat out Tamelo, Moldining and Jayitanaga, Septembala, Toyanis, Rene, Gina Jet, Topangiraba, Ruinja Muslim, Daiwan, and Boy, yes, as well, looks on it, a boy of Yentanzon, Weaver, Shuncha Jangi, Ruinja Re, Tangachi, they song, O ain't soon, Trebini Jayare, let a lot of jump and move about a lumin, Suyan Jang, Gina Jet, and Mapovia Tabari. A Kulumu, Moldai, Suyaga, Yamanang and Egondo, said to a chat out Kavida now. Yamajama, Yuinji, Umian Twigale, Moldai Nangu, Dwabu, season Tare Kissing, Upia like Delo, Moldega Lare, the Nikuma, Pobia Tabare, September, Chauye Nigani, say any tea, Jimba May, WHO, Gaba Jama, Puegie, a shade of Asha Ditan and Yasaya, Nibale, Siwewe, a dwe, Winji Umian Twiha, Inganima, Layahu, season Shibi Mele, Kissing, Pia like De Jang, Raji MV, the Ringa, Topian Gabare. ချက်ခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့မြန်မာနိုင်ငံအပေါ်တန်တမာရေးအရာချင်းကဆောင်ရွက်တဲ့အနေနဲ့အင်ဒိုနီးရှားနိုင်ငံသားရဲ့ဝင်ကြီးရက်နိုမာဆူဒီကတော့မြန်မာနိုင်ငံကိုတင်းလှမ်နေတဲ့အလားရောက်ခဲ့ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ဆွေးနွေးခဲ့ပါတယ်။ချက်ခိုင်ပြည်နယ်မှာလူသားချင်းစာနာမှုအကူအညီပေးရေးဒေသခွင့်ပြုတိုးတက်ရ ချခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသကိုစစ်စီရေးနယ်မြေဖြစ်တဲ့တပ်မှတ်လိုက်ပါတယ်။ARSA အကြံဖက်အဖွဲ့တွေကဒီလုံခြုံရေးစခန်းတွေကိုစတင်တိုက်ခိုက်ခဲ့တဲ့ဩဂတ်လ29ရက်နေ့ကစလို့ချခိုင်တိုင်းရင်းသားထောင်ထဲချီဘေးလွတ်ရာထွက်ပြေးနေကြရပါတယ်။မွတ်စလင်မျိုးတွေကလည်းထောင်ပေါင်းများစွာထွက်ပြေးနေကြရမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်လာသူ9000ကျော်ရှိတယ်လို့ကုလသမဂ္
ောက်အဖွဲ့ကဩဂုတ်လ25ရက်နေ့မှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းဖြစ်ပွားနေတဲ့ကြမ်းဖက်မှုတွေကြောင့်တောင်းနဲ့ချီတဲ့မွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကိုအုပ်ဝင်ဆုံးကွာထွက်ပြေးနေကြတာနဲ့ပတ်သက်ပြီးတော့ကမ္ဘာမွတ်စလင်နိုင်ငံတော်တော်များများမှာဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကမြန်မာတန်ရုံးရှိမှာယာနဲ့ချီတဲ့မွတ်စလင်အမျိုးသမီးတွေမနေ့ကစူဝေးဆန္ဒပြခဲ့ကြပြီးတော့ရိုဟင်ဂျာကိုတပ်ဖြတ်မှုတွေရပ်တန့်မှုတောင်းဆိုခဲ့ကြပါတယ်။အင်ဒိုနီးရှားကတခြားမြို့ကြီးတွေမှာလည်းအလားတူဆန္ဒပြမှုတွေမနေ့တုန်းကဖြစ်ခဲ့ပါတယ်။တနင်္ဂနွေနေ့တုန်းကတော့ဂျကာတာကမြန်မာတန်ရုံးကိုမီးလောင်ဘုံးနဲ့ပစ်ခတ်မှုရှိခဲ့ပြီးတော့အဲ့ဒီကိစ္စကိုရဲကစုံစမ်းစစ်ဆေးနေတယ်လို့ဆိုပါတယ်။အရှေ့ဥရောပကဒီချေချင်းဒေသမှာလူတောင်းနဲ့ချီတဲ့ဆန္ဒပြမှုတွေရှိခဲ့ပြီးတော့ရုရှားနိုင်ငံမြို့တော်မော်စကိုကမြန်မာတန်ရုံးရှိမှလည်းဆန္ဒပြမှုရှိခဲ့ပြီးအဲ့ဒီမှာရုရှားရဲကလူ20ကိုဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။ ဒီနေ့ကျွန်တော်တို့ရဲ့အတွင်းကမော်တိုက်နိုင်ငံကတော့ရိုဟင်ဂျာတွေကိုမြန်မာစုကဖိနှိပ်တာကိုထောက်ပြပြီးတော့မြန်မာနဲ့ကုန်သွယ်မှုဆက်ဆံရေးဖြတ်တောက်မယ်လို့တနင်္လာနေ့ကကြေညာခဲ့ပါတယ်။အိန္ဒိယနိုင်ငံကိုလ်ကာတာမြို့မှာလည်းမွတ်စလင်တွေစုဝေးပြီးတော့ဆန္ဒပြမှုရှိခဲ့ပါတယ်။
အိန္ဒိယဝန်ကြီးချုပ်နရင်ရာမိုဒီဟာဒီကနေ့မှမြန်မာနိုင်ငံခီးစဉ်ကနေမြန်မာနဲ့အိန္ဒိယကြားမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်သွားနိုင်ဖို့မျှော်လင့်တယ်လို့ဝန်ကြီးချုပ်မိုဒီကပြောထားပါတယ်။လုံခြုံရေးအကြံဖတ်မှုတိုက်ဖျက်ရေးကိစ္စတွေအပြင်ကုန်သွယ်ရေးယင်းနှိမ့်ညွန့်မှုအခြေခံအဆောက်အုံစွမ်းအင်နဲ့ယဉ်ကျေးမှုကဏ္ဍတွေမှာပုံမခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှ ဒီမှာနိုင်ငံမှာနေထိုင်တဲ့အိန္ဒိယနယ်ပွားတွေနဲ့ရန်ကုန်မြို့တုဝနာအာကစားကွင်းမှာတွေ့ဆုံမှာဖြစ်ပါတယ်မြန်မာနိုင်ငံဟာအိန္ဒိယရဲ့ရင်းနှီးတဲ့မိတ်ဆွေဖြစ်တယ်လို့မြန်မာအိန္ဒိယနယ်ပွားတွေစီကိုပေးပို့တဲ့အီးမေးလ်စာထဲမှာမစ္စတာမိုဒီကပြောကြားထားပါတယ်အိန္ဒိယဝန်ကြီးချုပ်ဟာရန်ကုန်မြို့မှာအာဇာနည်ဘိမ့်မှန်နဲ့ဗိုလ်ချုပ်ဆန်းပြလိုက်လို့စီကိုလည်းတွားရော
တဲ့တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ခုကြောက်အောင်လို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းဆောင်မတွေထုတ်လွှင့်ပြီးပါတော့မယ်ရိုးညာမွတ်စလင်နေပေါ်ဖိနေမှုတွေကိုရပ်တန့်ဖို့တူရကီအီရန်အပါအဝင်မွတ်စလင်နိုင်ငံခေါင်းဆောင်တွေကမြန်မာအစိုးရကိုတောင်းဆိုလိုက်သလိုရုရှားချက်ညာအိန္ဒိယအင်ဒိုနီးရှားအစရှိတဲ့နိုင်ငံတွေမှာလည်းမြန်မာအစိုးရပေါ်ဆန့ ဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီ
ဖွဲ့ကစတင်တိုက်ခိုက်ပြီးနောက်ပိုင်းအရင်ထက်အခြေအနေတွေပိုပြီးဆိုးရွားလာတဲ့ပုံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကအာရကန်ရုပ်တံတရင်ဌာနနဲ့မေးမြန်းခဲ့မှာသူ့ရဲ့အမြင်ကိုအခုလိုပြောသွားပါတယ်
Well, I would like to emphasize to the military, the Tatmadaw, that they do have to abide by
international law. Tatmadaw, which means the Alene Pioluraga, Nanganga Ludajin Sana Mu Sanya Ubrigu, Lainabu Lubi, the Jamepuya Pia Jigu, Dumbia Yama, Luadate Bubi, in our Atom of Pubu Babe.
Akulu, Yakai Bawin, Yamanang and Diana did that Shuma, Matimine Pinid, Cheney Rigu, Tancho Nambu.
She had asked the international community to give her time and space when she first became the de facto leader of Myanmar.
But I Aung San Suu Kyi ni ne, Myanmar nangan yin kong song phit la ke pi de nao, nangan ga lu phwe si gu tu gu a chain pi bu dong su ge da phit ba le. Ta bi mae le shi phi ya dwe gu chi jin a phin, Aung San Suu Kyi ni ne ဒီကိန်းပြည်နယ်အခြေအနေကိုထိန်းချုပ်ရမှာသူ့ရဲ့ခေါင်းဆောင်ပီတာမှုအရေးအသွေးကိုပြသသင့်ပါတယ်။ဒါအပြင်ကချင်းနဲ့မြန်မာနိုင်ငံမြောက်ပိုင်းရှမ်းပြည်နယ်တို့မှာလည်းအခြေအနေကစိုးရိမ်ရပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာတပြိုင်တည်းကင်တွယ်ဖြည့်ရှင်းဖို့ကအရေးကြီးတဲ့ကိစ္စရကနှစ်မျိုးရှိနေတာဖြစ်ပါတယ်။
အခုလာ32ရက်နေ့ကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာလေအစွန်းရောက်စစ်သွေးကြရရဲ့တိုက်ခိုက်မှုအပေါ်အပြင်းထန်ဆုံးပြစ်တင်ရှုံချထားပြီးအပြစ်မဲ့အရက်သားလူတို့ကိုနောက်ထပ်အကြမ်းဖက်တာတွေချက်ချင်းရက်ဆိုင်ဖို့လေပမောခရန်ဟီလီကတိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတကြောပြန်ဖြစ်လာတဲ့အကြမ်းဖက်မှုအခြေအနေတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကနှုတ်ပိတ်နေတယ
ုပ်ကလွတ်ကလေးကကြားတဲ့ချိန်လေးတွေမှာရောမီဒီယာတွေကအတမအထိတွေ့ပြီးတော့သူပြောချင်ဆိုရင်ပြောခဲ့ဆိုခဲ့ပါတယ်ဒီနေ့ချိန်မှာတော့အစိုးရတစ်ခုမှတာဝန်ရှိတဲ့ပုဂ္ဂိုလ်ဖြစ်တဲ့လျောက်အခုလိုပူလောင်ပူလောင်ဖြစ်နေတဲ့ချိန်မှာတော့ဒေါ်အောင်ဆန်းစုကြည်လည်းပဲဒါကိုအချိန်ပေးကောင်းပေးလိမ့်မယ်ပြီးလို့ရှိရင်ဒေါ်အောင်ဆန်းစုကြည်တော့ပြောပြီးရှင်ပမအရေးကတော့တစ်ပတ်သက်ပဲဆိုတာတော့လာအောင်မယ်လို့ဆိုကျွန်တော်ပြောနေပါတယ်အဲ့တော့ဒေါ်အောင်ဆန်းစုကြည်အကောင်းဆုံးဆုမကြခဲ့ဆုတ်ဖြတ်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်တစ်ဖက်သက်ဖိနှိပ်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့မွတ်စလင်အများစုရှိတဲ့နိုင်ငံတွေမှာဒီရက်ပိုင်းတွေအတွင်းမြန်မာအစိုးရကိုစန့်ကျင်ဆန္ဒပြပွဲတွေဇက်တိုက်ပြုလုပ်နေပါတယ်မနေ့ကချက်ညာတော့ လူပေါင်း 3,000 ကျော်ဆန္ဒပြခဲ့ကြပြီးရုရှားနိုင်ငံမော်စကိုမြို့တော်မြန်မာတန်ယုံရှိကဆန္ဒပြပွဲမှာလူပေါင်း 20 ကျော်ဖမ်းဆီးခံခဲ့ရပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မြန်မာတန်ယုံရှိဆန္ဒပြပွဲမှာပါဝင်ဆန္ဒပြတဲ့အင်ဒိုနီးရှားအမျိုးသမီးတဦးကတော့
Kami ingin menunjuk kan solidaritas kami.
Rohingya Muslim တွေနဲ့ဆီလုံးညီညွတ်မှုရှိကြောင်းနဲ့သူတို့အပေါ်အကြမ်းဖက်ဖိနှိပ်နေတာတွေကန့်ကွက်တဲ့အနေနဲ့ကျွန်တော်တို့ဒီမှာလာပြီးဆန္ဒပြနေတာပါ။ဒုက္ခရောက်နေတဲ့သူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေဟာအထူးကအများဆုံးဖြစ်တယ်ဆိုတာထင်ရှားပါတယ်။အဲ့ဒီဆန္ဒပြပွဲမှာမြန်မာတပ်အမတ်ကြီးကိုအင်ဒိုနီးရှားနိုင်ငံကနေနှင်ထုတ်ဖို့ဒေါအောင်ဆန်းစုကြည်ရဲ့နိုဘယ်ငြိမ်းချမ်းရေးဆုကိုရုပ်သိမ်းဖို့နဲ့ရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုတွေကိုရပ်တန့်ဖို့တောင်းဆိုခဲ့ကြပါတယ်။တချိန်တည်းမှာပဲရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးနောက်ထပ်မွတ်စလင်နိုင်ငံတွေဖြစ်တဲ့ပါကစ္စတန်၊အီရန်၊ Saudi Arabia ၊ Kuwait ၊ Azerbaijan နဲ့ Bangladesh စတဲ့နိုင်ငံတွေရဲ့ခေါင်းဆောင်တွေဆီကိုတူရကီသမ္မတအာရိုဝန်ကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့ကြတဲ့တူရကီကလာတဲ့သတင်းတွေမှာတနင်္လာနေ့ကဖော်ပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာလက်ရှိရိုဟင်ဂျာတွေကိုဖိနှိပ်နေမှုကိုကုလသမဂ္ဂကအရေးယူဆောင်ရွက်မှုမရှိရင်မွတ်စလင်နိုင်ငံတွေအနေနဲ့အရေးယူဆောင်ရွက်ဖို့ရှိတယ်လို့လည်းတူရကီသမ္မတကပြောကြားခဲ့တယ်လို့ဆိုပါတယ်။နောက်ထပ်မွတ်စလင်နိုင်ငံဖြစ်တဲ့မော်လ်ဒိုက်ကတော့ရိုဟင်ဂျာမွတ်စလင်တွေကိုတပ်ဖြတ်နေမှုအပေါ်မှာမြန်မာအစိုးရကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ပြီးမြန်မာနိုင်ငံနဲ့ကုံတွယ်စည်းပွားဆက်ဆံရေးဖြတ်တောက်မှာဖြစ်တယ်လို့မော်လ်ဒိုက်နိုင်ငံသားရေးဝန်ကြီးဌာနရဲ့စက်တင်ဘာလ3ရက်နေ့ရက်စွဲနဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်။မှန်ရင်နိုင်ပြပြတော့တာဖြစ်ပါလိမ့်မယ်ခင်ဗျာ။အဒီလိုပဲရခိုင်ဒေသမှာအကြမ်းဖက်မှုတွေကြောင့်ထွက်ပြေးတင်းရှောင်နေရသူတွေပုံမှန်များပြားလာတဲ့အချိန်မှာထိရောက်စွာအကူအညီပေးဖို့အတွက်ဆွေးနွေးစီစဉ်နေတယ်လို့မြန်မာအစိုးရကမနေ့ကထုတ်ပြန်လိုက်ပါတယ်။အကြမ်းဖက်မှုတွေကြောင့်အကူအညီထောက်ပံ့ပေးနေတဲ့တချို့နိုင်ငံတကာ NGO အဖွဲ့တွေကဒေတာထဲမှာထွက်ခွာနေချိန်မှာဘလို့ထိအောင်ကူညီနိုင်မှာပါလဲနိုင်ငံတကာအဖွဲ့တွေပါတက်ရောက်ခဲ့တဲ့အဲ့ဒီကူညီရေးဆွေးနွေးပွဲမှာလူမှုဝန်ထမ်းကဲဆေးရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အီကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြထားတာကိုနားဆင်ပါခင
်ဗျအစိုးရအနေနဲ့ပေါ့နော်ရခိုင်ပြည်နယ်ကဒီအကြမ်းဖက်မှုကြောင့်ထွက်ပြေးတင်းရှောင်နေရတဲ့သူတွေကိုကူညီပေးဖို့အတွက်ဒီထိအောင်ပေါ့နော်အစီအမံတွေဆွေးနွေးနေတဲ့နိုင်ငံတကာအဖွဲ့တွေနဲ့ရောပေါ့နော်အဲ့ဒါကြားလို့ပါဆရာအဲ့ဒါနဲ့ပတ်သက်လို့နည်းနည်းရှင်းပြပေးလို့ရမှာ
ဟိုနိုင်ငံတကာအလူရှင်တွေကလူချင်းနေဆိုလို့အဲ့ဒါကိုညှိနှိုင်းနေပွဲပဲဒါပေမဲ့စီစဉ်တွေကတော့အကြမ်းမင်းပဲရှိသေးတာပေါ့နော်တေချာကျွန်တော်တို့အဖြေထွက်အောင်မလုပ်ရသေးပါဘူးခင်ဗျအဲ့ဒါကြောင့်မလို့လက်ဖက်နောက်ငယ်လောက်နေတော့ပြီးရမှာထင်တယ
်အော်ဟုတ်ကဲ့ဒါပေမဲ့ဆရာအခုလောလောဆယ်
ဟုတ်ကဲ့ဟုတ်ကဲ့အစီစဉ်ကဟုတ်ကဲ့ပြောပါဟုတ်ကဲ့ဟုတ်ကဲ့
အကူညီပေးအဖွဲ့တွေတချို့ပါပေါ့နော်ဒေတာတွေမှာမနေရဲတဲ့အတွက်ဟိုမရှိတော့တဲ့ခါမှာဒီအခက်ခဲတွေကပုံများလာမှအနေထားရှိတာပေါ့ဆရာနော
်ဟုတ်ကဲ
့ဟုတ်ကဲ့ဆရာတော့နောက်ဆုံး
အချိန်နေဟုတ်ကဲ့ပြောပါဟုတ်ကဲ့
စိတ်ခေါ်မှုတွေရှိနေလဲဆရာ
အခုလောဆယ်ဖြစ်နေတဲ့အခါကတော့ဒီတိုင်းသားတွေကအရန်ကြောက်ကြပေါ့နော်တကယ်လည်းသူတို့ကကြောက်ချင်အောင်တဲ့အခြေအနေတွေတွေ့ကြုံနေရတော့သူတွေကအချို့ကျတော့လည်းရွာမှာလုံခြုံရေးကိုပြီးပါလုံခြုံမှုပဲလိုချင်ပါတယ်ဆိုပြီးတောင်းဆိုပြီးတော့လုံခြုံအောင်သူတို့ကဒီလုံခြုံရေးဖွဲ့ရည်ရဲ့တက်မတော်ရည်ကနေပြီးတော့လုံခြုံမှုတွေပေးတာရှိတယ်။အဲ့လိုပဲချွတ်ကြတော့လည်းမနေရဘူးဆိုပြီးတော့ခုနေရကိုစွန့်ခွာပြီးတော့ဒီလုံခြုံရမယ့်နေရာထင်တဲ့နေရာဆိုပြီးတော့စစ်တေမျိုးပေါ်မှာရောက်ရှိလာကြတယ်။အဲ့လိုမျိုးတွေပေါ့နော်။အဲ့တော့သူရကတော့အခုလက်တော်ကတော့ရိတ်ခါဒီလုံခြုံမှုအတွက်ကိုကျွန်တော်ဆောင်ရွက်ပေးရတယ်ရဲ့ရိတ်ခါတွေကိုပတ်မိုးရတာတွေဓာတ်ရုပ်နာပါအခုလက်တွေ့တဲ့အချိန်မှာပဲအကုန်လုံးပူပေါင်းပြီးတော့တက်မတော်ရောဒီအရက်ဖက်တွေရောအလူရှင်တွေရောပေါ့နော်အကုန်လုံးကနေပြီးတော့ဝိုင်းဝန်းပတ်မိုးနေတာရိတ်ခါတွေကတော့အများပြားရှိနေတာပေါ့နော်အဲ့ဒါကိုဖြန့်ပြူဖို့ကြတော့တချို့နေရာတွေမှာခက်တယ်တချို့နေရာကြတော့လည်းအဆင်ပြေတယ်ပေါ့
ဟုတ်ကဲ့ဆရာရေအဲ့တော့ဒီနေရာမှာတချို့ဒီ NGO တွေရောနိုင်ငံတကာအဖွဲ့တွေရောပေါ့နော်ဒီအကျန်းဖတ်မှုတွေမှာဟိုပတ်သက်တယ်ကူညီတယ်ဥပမာ WFP ကနေပြီးတော့ဒီတက်မြော်စာလေးနဲ့ပတ်သက်ပြီးတော့ဥပမာဘုံထောင်တာလေးသုံးတယ်အစရှိတဲ့ပေါ့ဆရာရေအဲ့လိုဆဆွဲချက်တွေနဲ့ပတ်သက်ပြီးတော့စိုးရိမ်နေတဲ့အနေအထားတွေရောဆရာတို့ကျေးဇူးနေပြကြသေးလား
အဒီမင်းဆင်းနေတယ်အဲ့ဒါကြီးမပါဘူးတခုမှဒါပေမဲ့အဲ့ရနဲ့ပတ်သက်လို့ကျွန်တော်သိတာကတော့ဒါဒီဖြစ်နေတာကိုစုံစမ်းဖော်ထုတ်ဖို့ဆက်လက်စုံစမ်းနေပေါ့နော်ဒါတော့ပဲသိတယ်တကယ်ဘယ်သူဘာလုပ်တယ်ဆိုတာအတိအကျတော့ဖော်ထုတ်တာမရှိပါဘူးရှိသေးပါဘူးပေါ့နော်ဆွတ်ဆွဲပြီးတော့ဘယ်သူရောဘယ်လိုလို့အတိအကျဆွတ်ဆွဲတာရောမလုပ်ပါဘူ
းဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဒီဟိုအစီအစဉ်လေးပေါ့နော်ထိရောက်အောင်ဟိုစဉ်းစားထားချက်တွေအနေထားဘယ်လိုရှိလဲဆရာကြီ
းအကူအညီတွေထိရောက်အောင်ကအခုလဲကျွန်တော်ဆောင်ရွက်နေတယ်ပေါ့နော်ဟိုဒီပြည်နယ်ဆွေးရကဒီအောင်ဆွေးရနေပူပေါင်းပြီးတော့ဒါဟိုညီမျိုးစုံနဲ့ဆောင်ရွက်နေတယ်တက်မတော်ကလည်းရဟန်းရင်နေဟိုကူညီပေးတယ်ပေါ့နော်အဲ့လိုအခြေအနေနေနဲ့ကျွန်တော်အခုဆောင်ရွက်နေတာရှိပါတယ်ဟုတ်အကုန်လုံးဘာသာချီရအောင်ဆိုတာလေဟိုဒီပြည်နယ်လုံးတိုင်းတာနေနေပေါ့နော်အကုန်လုံးကိုတော့ဒီတကယ်ကိုပဲ
ဘေးဒဏ်ကိုထိခိုက်ခံစားရတယ်လို့အားလုံးကိုတော့ကုညီနိုင်အောင်ဆိုပြီးတော့ကျွန်တော်တို့အစီအစဉ်တွေဆောင်ရွက်နေတာရှိပါတယ်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာတော့ဒီချက်ချင်းတွေကိုလှုပ်ရှားမှုနဲ့ဟိုအတူတကွာလှုပ်ဆောင်သွားမယ်လို့ရေးထားတာကိုကျွန်တော်တို့တွေ့ရပါတယ်ဆရာအဲ့ဒါလေးရောနည်းနည်းရှင်းပြပေးလို့ရမလားဘယ်လိုဖြစ်နိုင်လဲဆိုတာလဲဟုတ်ချက်ချင်းကြီးကတော့သူကဟိုတကယ်ရ
ဒါဘူးအောင်ဆောင်ရမယ်ဆိုပြီးကျွန်တော်တို့ကြီးပြနေတာ
ဟုတ်ကဲ့ဆရာကျေးဇူးများအတင်ပါတယ်ဆရာ
ကိုဝင်းမင်းမင်းမြန်တင်ပြတော်တာဖြစ်ပါတယ်အခုတော့နိုင်ငံတကာဘက်ကိုလှည့်အောင်ပါမြောက်ကိုရီးယားစစ်ပွဲမဖြစ်ဖြစ်အောင်တောင်းဆိုနေတယ်ဆိုပြီးတော့အမေရိကန်ကပြောကြားလိုက်ပါတယ်မြောက်ကိုရီးယားဘက်ကအင်အားပြင်းဟိုက်ဒရိုဂျင်ဘုံးတနည်းကိုနေနေကစမ်းသပ်ဖောက်ခွဲခဲ့ပြီးတဲ့နောက်နိုင်ငံတကာအတန်းဝန်းကထပ်ပြီးတော့တုံ့ပြန်နိုင်မှုကုလသမဂ္ဂလူညုံရေးကောင်စီမှတနင်္လာနေ့အရေးပေါ်ဆွေးနွေးစဉ်အမေရိကန်တမ်လာကြီးနီကီဟယ်ရီကအခုလိုပြောကြားခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားပေါ်နောက်ထပ်ဒဏ်ခတ်အရေးကြီးမှုတွေပြုလုပ်ဖို့လည်းအမေရိကန်ကပြင်ဆင်နေပါတယ်ကုလသမဂ္ဂဆိုင်ရာ VOE သတင်းတောက်မာဂရက်ဘာရှီယာနယူးယောက်ကပေးပို့ထားတဲ့သတင်းကိုမဆုမျက်မှုကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်
တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေအထိတုံ့ခါမှုကိုခံစားခဲ့ရတဲ့အင်အားပြင်းတဲ့မြေအောက်ဖောက်ခွဲဆန်းသတ်မှုတစ်ခုကိုမြောက်ကိုရီးယားတို့တနင်္ဂနွေနေ့ကပြုလုပ်ခဲ့ပြီးတဲ့နောက်တနင်္လာနေ့အစောပိုင်းမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်အစည်းအဝေးကျင်းပခဲ့ပါတယ်။မြောက်ကိုရီးယားအစိုးရကဟိုက်ဒရိုဂျင်ဘုံးလို့ဆိုတဲ့ဖောက်ခွဲဆန်းသတ်မှုနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကိုပြင်းပြင်းထန်ထန်တတိပေးခဲ့ပါတယ်
။ His abusive use of missiles and his nuclear threats showthat he is begging for war.
ဒုံးကျည်တွေကိုစော်ကားမော်ကသုံးဆွဲနေမှုနဲ့သူ့ရဲ့နျူကလ িয়ার ချင်းချောက်မှုတွေဟာစစ်ပွဲဖြစ်အောင်တောင်းဆိုနေတယ်ဆိုတာပြသနေပါတယ်။ American ပြည်ထောင်စုကစစ်ပွဲကိုဘယ်တော့မှမလိုလားခဲ့တယ်လို့အခုလည်းမလိုလားပါဘူး။ဒါပေမဲ့နိုင်ငံတစ်ခုရဲ့တိခန့်နိုင်စိတ်ကအတိုင်းတာရှိပါတယ်။ကျမတို့အနေနဲ့ကျမတို့ရဲ့မဟာမိတ်တွေနဲ့ပိုင်းနက်တွေကိုကာကွယ်သွားမှာဖြစ်ပါတယ်။
မြောက်ကိုရီးယားအနေနဲ့အမေရိကန်ပြည်ထောင်စု Pacific သမုဒ္ဒရာတွေကအမေရိကန်ပိုင်း Guam ကျွန်းနဲ့အမေရိကန်ရဲ့မဟာမိတ်တွေကိုရံပြုတ်လာမယ်ဆိုရင်အကြီးအကျယ်စစ်ရေးနဲ့တုံ့ပြန်သွားမယ်လို့အမေရိကန်အစိုးရကတနင်္ဂနွေနေ့ကသတိပေးထားပါတယ်။စစ်ရေးနည်းလမ်းနဲ့ဆိုရင်အမေရိကန်ဘက်ကဆောင်ရွက်နိုင်တဲ့နည်းလမ်းတွေအများကြီးရှိကြောင်းနဲ့အဲ့ဒီနည်းလမ်းတစ်ခုချင်းစီနဲ့ပတ်သက်လို့သမ္မတ Trump ကရှင်းလင်းပြခိုင်းခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Jim Mattis ကတနင်္ဂနွေနေ့ကအင်ဗျူရောကနေပြောကြားခဲ့ပါတယ်။မြောက်ကိုရီးယားအပေါ်အမေရိကန်နိုင်ငံအနေနဲ့နောက်ထပ်အရေးယူတန်းခတ်မှုတွေလုပ်ဖို့လည်းပြင်ဆင်နေပါတယ်။မြောက်ကိုရီးယားအစိုးရဘက်ကပြောင်းလဲလာအောင်နှစ်ပေါင်း20ကျော်အောင်တန်တမာရေးနည်းလမ်းနဲ့အားထုတ်ဆောင်ရွက်မှုတွေနိုင်ငံတကာတန်းခတ်အရေးယူမှုတွေဟာမအောင်မြင်ဘူးလို့တပ်အမတ်ကြီးဟေလီကလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုတင်းနှံလာနေကပြောကြားခဲ့ပါတယ်
။ To the members of the Security Council, I must say enough is enough.
ရတန်းကရချိန်တံမီလို့လုံခြုံရေးကောင်စီအဖွဲ့ဝင်တွေကကျမကတော့ပြောချင်ပါတယ်။တစ်ဆင့်ကြီးတစ်ဆင့်တိုးတဲ့နီလန်နဲ့ကျမတို့ချိကတ်ခဲ့ပြီးပါပြီ။အကောင်းဆုံးရည်ရွယ်ဆောင်ရွက်ခဲ့ပေမဲ့အလုံးမဖြစ်ခဲ့ပါဘူး
။မြောက်ကိုရီးယားအပေါ်အရေးယူမဲ့ဆုံးဖြတ်ချက်မူကြမ်းတစ်ကိုအမေရိကန်ကအဖွဲ့ဝင်နိုင်ငံတွေကိုမကြခင်ပေးမှဖြစ်ပြီးရှေ့သတင်းပတ်တင်းလာနေကြရင်မဲခွဲဆုံးဖြတ်နိုင်ဖို့မျှော်လင့်တယ်လို့လည်းတပ်အမတ်ကြီးဟေလီကပြောပါတယ်။ပြီးခဲ့တဲ့ August လတုန်းကပဲမြောက်ကိုရီးယားအစိုးရအပေါ်အပြင်းထန်ဆုံးအရေးယူတန်းခတ်မှုကိုလုံခြုံရေးကောင်စီကချမှတ်ထားတာပါနောက်ထပ်ပြင်းထန်တဲ့နိုင်ငံတကာတန်းခတ်မှုတွေလုပ်ဖို့အမေရိကန်ရဲ့တိုက်တွန်းမှုအတိုင်းတောင်ကိုရီးယားနဲ့ဂျပန်တပ်အမတ်ကြီးတို့ကလည်းတိုက်တွန်းခဲ့ပါတယ်တရုတ်တပ်အမတ်ကြီးလျူဂျေယီကတော့မြောက်ကိုရီးယားတို့ရဲ့နျူကလ িয়ার ဆန်းသတ်မှုကိုအပြစ်တင်ပေမဲ့ပြဿနာကိုဆွေးနွေးအဖြေရှာကြဖို့အခိုက်အမာပြောခဲ့ပါတယ
် The situation on the peninsula is deteriorating constantly as we speak falling in
ကျွန်တော်တို့အခုပြောနေတဲ့အခြေမှအခုကိုရီးယားကျွန်းဆွယ်ကအခြေအနေဟာယိုယွင်းနေပါတယ်ဒီပြဿနာကိုငြင်းငြင်းချမ်းချမ်းဖြေရှင်းရပါမယ်ကိုရီးယားကျွန်းဆွယ်မှာအခြေအနေတွေဘယ်မှာလာဖြစ်တာမျိုးစစ်ပွဲဖြစ်တာမျိုးကိုတရုတ်နိုင်ငံကဘယ်တော့မှလက်ခံမှာမဟုတ်ပါဘူး
ကုလသမဂ္ဂဆိုင်ရာရုရှားတန်အမတ်ကြီးကတော့သက်ဆိုင်သူအလုံးခေါင်းအေးအေးထားစဉ်းစားကြဖို့နဲ့နောက်ထပ်တင်းမာမှုတွေမဖြစ်အောင်ထိန်းသိမ်းသိမ်းလုပ်ကြဖို့တိုက်တွန်းပါတယ်။မြောက်ကိုရီးယားနိုင်ငံက6ကြိမ်မြောက်နျူကလ িয়ার ဆန်တပ်မှုကြီးကိုတနင်္ဂနွေနေ့ကလုပ်ခဲ့တာနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့တနင်္လာနေ့မှာပဲတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ကြပါတယ်။မိနစ်40ကြာတဲ့ဆက်သွယ်ဆွေးနွေးမှုအတွင်းမြောက်ကိုရီးယားအပေါ်ဘလို့တုံ့ပြန်မလဲဆိုတာကိုဆွေးနွေးတိုင်ပင်ခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတရုံးပြောခွင့်ရသူကပြောပါတယ်တောင်ကိုရီးယားနိုင်ငံကမစ္စောင်းဒုံးတွေမှာတက်ဆင်နိုင်တဲ့ထိပ်ဖူးရဲ့အလေးချိန်ပမာဏကိုအရင်ကန့်သတ်ထားတာထက်တိုးဖို့သမ္မတနှစ်ယောက်သဘောတူခဲ့ကြတယ်လို့မြောက်ကိုရီးယားအပေါ်ကုလသမဂ္ဂကပုံမပြင်းထန်တဲ့အရေးယူတန်းခတ်မှုတွေလုပ်နိုင်ရေးအတွက်ကိုလည်းသဘောတူခဲ့ကြပါတယ် မြောက်ကိုရီးယားတို့ဘက်ကရန်စားမှုတွေကိုထိထိရောက်ရောက်တုံ့ပြန်နိုင်တယ်ဆိုတာပြသတဲ့အနေနဲ့တောင်ကိုရီးယားစစ်တပ်ကလည်းတိုက်လေရင်တွေအကြီးအစစ်တွေတုံးတဲ့စစ်ရေးလေ့ကျင့်မှုကိုတနင်္လာနေ့ကပဲလုပ်ခဲ့ပါတယ်။တောင်ကိုရီးယားမှာတပ်ဆင်ထားတဲ့အမေရိကန်ရဲ့ဒုံးလက်နက်ရန်ကာကွယ်ရေးတပ်စနစ်မှာနောက်ထပ်ဒုံးပစ်စင်၄ခုထပ်ပြီးယာယီထားရှိမယ်လို့လည်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်။မကြာခင်အနာဂတ်မှာမြောက်ကိုရီးယားကနောက်ထပ်မစားဒုံးကြီးပြစ်လွတ်မှုတွေလုပ်မဲ့ပုံရတယ်လို့တောင်ကိုရီးယားထောင်လိုင်းရေးဌာနအကြီးအကဲတွေကလည်းလွှတ်တော်အမတ်တွေကိုရှင်းလင်းပြောကြားထားပါတယ်။စက်တင်ဘာလ၉ရက်နေ့ဟာမြောက်ကိုရီးယားနိုင်ငံတည်ထောင်တဲ့နေ့ဖြစ်တာမို့အဲ့ဒီနေ့ဝင်းကျင်မှာဖြစ်ကောင်းဖြစ်နိုင်တယ်လို့လေ့လာသူတွေကတွက်နေကြပါတယ်ရှင်
။မဆုမြတ်မောင်ပါခင်ဗျာ။တရရှိမြတ်ခင်ဗျာ။ပါကစ္စတန်နိုင်ငံမှာအခြေဆက်တဲ့အကြမ်းဖက်အုပ်စုတွေကို BRICS လို့ခေါ်တဲ့ဘရာဇီးရုရှားအိန္ဒိယနဲ့တရုတ်တောင်အာဖရိက၅နိုင်ငံပူးပေါင်းဆောင်ရွက်ရေးအဖွဲ့ကအပြင်းထန်ရှုံချလိုက်ပါတယ်။တရုတ်နိုင်ငံမှာ၃ရက်ကြာကျင်းပနေတဲ့ BRICS ထိပ်သီးအစည်းအဝေးမှာအဖွဲ့ဝင်နိုင်ငံတွေကြားတိုးတက်ကောင်းမွန်လာတဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေနဲ့အနာဂတ်မှာတိုးမြင့်လှုပ်ဆောင်ကြဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒီအကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်
။ပါကစ္စတန်နိုင်ငံမှာခြေစိုက်တဲ့ Lashkar e Taiba အဖွဲ့၊ Jaish e Mohammed အဖွဲ့နဲ့ Haqqani အဖွဲ့အပါအဝင်ဒေသတွင်းကကျန်းဖက်အဖွဲ့အစည်းတွေကိုအပြင်းထန်ရှုံချလိုက်တဲ့အကြောင်းBRICS ၅နိုင်ငံပူးပေါင်းဆောင်ရွက်ရေးအဖွဲ့ထိပ်သီးခေါင်းဆောင်စီဘီကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားတာပါ။တဟာပထမဆုံးအကြိမ်ဖြစ်ပါကစ္စတန်နိုင်ငံတွင်းကအဖွဲ့အစည်းရဲ့နာမည်ကိုထုတ်ပေါ်ပြီး BRICS အဖွဲ့ကရှုံချတာလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအပါအဝင်ဒေသရင်းနိုင်ငံတွေရဲ့လုံခြုံရေးကိုလည်းဒီဖွဲ့ကနေစိုးရိမ်ပူပန်တဲ့အကြောင်း IS စစ်သွေးကြွအဖွဲ့၊တာလီဘန်၊ Al-Qaeda အဖွဲ့တွေနဲ့ဆက်ဆက်နေတဲ့အရှေ့တကစ္စတန် Islamic လှုပ်ရှားမှုအဖွဲ့၊ Uzbekistan Islamic လှုပ်ရှားမှုအဖွဲ့တွေကိုလည်းအပြစ်တင်ရှုံချလိုက်ပြီးတော့BRICS ၅နိုင်ငံတွင်ကျန်းဖက်တိုက်ခိုက်ခံရမှုတွေနဲ့ကမ္ဘာတစ်ဝန်းကကျန်းဖက်တိုက်ခိုက်ခံရမှုတွေကိုလည်းအပြင်းထန်ရှုတ်ချတယ်လို့ဆိုပါတယ်။အကျန်းဖက်ဝါဒနဲ့ပတ်သက်တဲ့ကိစ္စကို BRICS ထိပ်သီးညီလာခံမှာထူးတလည်ပြောဆိုခဲ့တဲ့သူကတော့အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီဖြစ်ပြီးတော့သူ့ရဲ့ဆွေးနွေးမှုကိုတခြားကောင်းဆောင်တွေကလည်းလိုလားထောက်ခံတဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ကြပါတယ်။ BRICS ၅နိုင်ငံထိပ်သီးဆွေးနွေးပွဲမှာအဓိကပြောဆိုကြတဲ့အကြောင်းအရာကတော့အဖွဲ့ဝင်နိုင်ငံတွေအတွင်းစီးပွားရေးပူးပေါင်းလှုပ်ဆောင်မှုတွေအကြောင်းပါပဲ။တရုတ်သမ္မတရှီချင်းပင်က BRICS နိုင်ငံတွေအတွင်းစီးပွားရေးပူးပေါင်းလှုပ်ဆောင်မှုတွေတိုးမြင့်လာနေတယ်လို့ဆိုပါတယ်
။以促进新疆国家互利共赢
အဖွဲ့ဝင်နိုင်ငံတွေအတွင်းအရှုံးမရှိတဲ့အကျိုးတူပူးပေါင်းဆောင်ရွက်မှုတွေကိုကျွန်တော်တို့မြင့်တင်နေတဲ့အကြောင်းဥစွာပြောကြားလိုပါတယ်။စီးပွားရေးပူးပေါင်းဆောင်ရွက်မှုဟာ BRICS ၅နိုင်ငံအဖွဲ့ရဲ့ပင်မကျော်ရိုးပါ။ဒီနှစ်မှာကျွန်တော်တို့အဖွဲ့ဝင်၅နိုင်ငံအကြားကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုဘန်ဒါရေးနဲ့တခြားလုပ်ငန်းတွေမှာဘုံသဘောတူညီမှုအသစ်နဲ့ပူးပေါင်းလှုပ်ဆောင်ရေးကိစ္စတွေလှုပ်လာနိုင်ပါပြီ။ပုဂ္ဂလိကစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုပါရှစ်ဆက်ပြီးကျွန်တော်တို့လှုပ်ဆောင်လာနိုင်ပါလိမ့်မယ်။အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီကလည်း BRICS ၅နိုင်ငံတွင်းမှာဦးစားပေးကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုတွေပူးတွဲလှုပ်ဆောင်လာနိုင်တာကိုသဘောကျတယ်လို့ဆိုပါတယ်
။ I'm happy to note that the BRICS Business Council
BRICS ၅နိုင်ငံအဖွဲ့ရဲ့စီးပွားရေးကောင်စီကနေကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေကိုဖိတ်ခေါ်ရေးမှာဦးစားပေးရမယ့်အချက်တွေကိုတူညီအောင်ညှိပေးလာနိုင်တာကျွန်တော်ဝမ်းမြောက်မိပါတယ်။အဖွဲ့ဝင်နိုင်ငံတွေကြားလုပ်ငန်းကျွမ်းကျင်မှုတိုးမြင့်လာရေးအခြေခံအဆောက်အဦတွေတိုးမြင့်လာရေးအသေးစားအလက်စားစီးပွားရေးလုပ်ငန်းတွေမြင့်တင်ပေးဖို့နဲ့အင်တာနက်အခြေပြုကုန်သွယ်မှုပတ်ဝန်းကျင်ထိန်းသိမ်းမှုဆန်ရစီးပွားရေးစတာတွေကအဓိကထားတဲ့ကိစ္စတွေပါပဲ
BRICS နိုင်ငံအဖွဲ့တွင်စီးပွားရေးနဲ့နည်းပညာပူးပေါင်းဆောင်ရွက်ဆန်ရစီမံကိန်းအတွက်တရုတ်နိုင်ငံကနေပြီးတော့အမေရိကန်ဒေါ်လာ 86.4 သန်းနဲ့ညီမျှတဲ့တရုတ်ယွမ်ငွေတန်း900ကိုထောက်ပံ့ဖို့ကမ်းလှမ်းခဲ့ပါတယ်ကိုကျင်မြောက် BRICS နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ထိပ်သီးခေါင်းဆောင်စီဝေးကိုစက်တင်ဘာလ3ရက်ကနေ9ရက်နေ့ထိတရုတ်နိုင်ငံအရှေ့တောင်ပိုင်းရှာမန်မြို့မှာကျင်းပခဲ့ပြီးအဲ့ဒီထိပ်သီးဆွေးနွေးပွဲမှာတရုတ်သမ္မတရှီကျင်းပင်အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီရုရှားသမ္မတဗလာဒီမီယာပူတင်ဘရာဇီးသမ္မတမီရှယ်တမန်နဲ့တောင်အာဖရိကခေါင်းဆောင်ဂျက်ကော့ဖ်ဇူမာတို့တက်ရောက်ခဲ့ကြပါတယ်။အိန္ဒိယဝန်ကြီးချုပ်မစ္စတာမိုဒီကတော့အဲ့ဒီစီဝေးအပြီးမြန်မာနိုင်ငံကိုခီးဆက်မှာပါ။ဒီကနေ့မြန်မာပြည်ကိုရောက်လာမဲ့မစ္စတာမိုဒီဟာသူ့ရဲ့နှစ်ရက်ကြာမြန်မာပြည်ခီးစဉ်တွင်လုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာနိုင်ငံပူးပေါင်းဆောင်ရွက်မှုနဲ့အိန္ဒိယမြန်မာကုန်သွယ်ရေးကိစ္စနေဆက်ဆက်သွယ်ရေးတိုးမြင့်မှုတွေအကြောင်းကိုဆွေးနွေးမဲ့သဘောရှိတယ်လို့လိလာသူတွေကနေသုံးသပ်နေကြပါတယ်
။ကိုကျော်အောင်လည်းပါခင်ဗျာ။ VOA American အတန်းမြန်မာဘက်ကအင်္ဂါနေ့နံနက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။ကျွန်တော်တို့စီကိုအကြံပြုစာရေးသားပေးပို့လို့ရတဲ့တည်တခြင်းတောင်းရင်လည်းဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ပါခင်ဗျာကျွန်တော်နားဆင်နေကြတာကတော့ VOA မြန်မာဘန်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40ရုပ်အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ရမယ့်အထင်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာတော့
အဲ့လိုကျွန်တော်တုံးမီလောက်လှုပ်ချလိုက်ရင်တော့ကျွန်တော်ကောင်းတဲ့မှာ18 19 20ပေါ့ဗျာဒီအစိုးရတက်တန်းတုံးမီလောက်မှာကျွန်တော်ဒါတွေ
စီပွားရေးကဏ္ဍထုတ်လွှင့်ပေးတဲ့ခါမှာနားဆင်ရအောင်ရှိပါတယ်အဲ့ဒါအပြင်တုဒ္ဒဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါအခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်တင်ပြပေးကြပါတယ်အရင်ဆုံးကောက်နှုတ်တင်ပြပေးကြတာကတော့ The Washington Post သတင်းစာရဲ့ Editor အဖော်ဖြစ်ပါတယ်မြန်မာနိုင်ငံရဲ့ခေါင်းဆောင် Nobel ငြိမ်းချမ်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်ဟာ2012ခုနှစ်တုန်းကအစားအစာငတ်မှုနေသူတွေယောဂဗျာဖြစ်ပွားနေသူတွေဥယျာဉ်စွန့်ခွာထွက်ပြေးနေကြသူတွေအလုပ်ကံမရှိသူတွေလူဆင်းရဲတွေဥပဒေအရအကာအကွယ်မရသူတွေခွဲခြားဆက်ဆံခံနေရသူတွေတည်ယူရန်အစွဲတွေနဲ့မလိုမုန်းနှားခံနေရသူတွေကိုမေ့မထားကြဖို့ကမ္ဘာကြီးကိုမေတ္တာရပ်ခံခဲ့ဘူးပါလေဒီကနေ့မြန်မာနိုင်ငံအတွင်းမှာသူမပြောခဲ့တဲ့လိုမျိုးဖြစ်နေပါပြီနှစ်ကာလရှည်ကြာစွာဖိနေညင်မှခံနေရတဲ့လူနည်းစုရိုဟင်ဂျာမွတ်စလင်တွေဟာတစားတစားပိုးပြီးတော့အကြမ်းဖက်မှုတွေနဲ့ကြုံနေရပါတယ်။လူများစုဗုဒ္ဓဘာသာဝင်တွေကမှတိတ်ခါမဲ့စွာနေထိုင်နေရပြီးအခြေခံအခွင့်အရေးတွေညင်းပယ်တာခံနေကြရတယ်လို့စစ်တပ်ရဲ့ပြစ်မှတ်လည်းဖြစ်နေပါတယ်။ဒေါအောင်ဆန်းစုကြည်အတွက်တော့အလွန်ခက်ခဲတဲ့အနေအထားကိုရောက်ရှိနေပါတယ်။အင်အားကောင်းပြီးတော့လွှတ်တော်မှာ၄ဘုံ၃ဘုံနေရာယူထားကအဓိကဝန်ကြီးဌာနတွေကိုကင်ထားတဲ့စစ်တပ်ရဲ့ဖိအားပေးမှုတွေကိုလည်းဆက်တိုက်ကြုံနေရတယ်လို့ဘာသာရေးအစွဲပြင်းထန်တဲ့ဗုဒ္ဓဘာသာဝင်တွေကလည်းရိုဟင်ဂျာတွေကိုပြက်ပြက်သားသားကင်တွေအရေးယူဖို့တောင်းဆိုနေတာတွေနဲ့ရင်ဆိုင်နေရပါတယ်။ရိုဟင်ဂျာအရေးအကြမ်းဖက်မှုပြစ်ပခါတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံကိုလမ်းကြောင်းပြောင်းသွားအောင်ဒေါအောင်ဆန်းစုကြည်အနေနဲ့ခေါင်းဆောင်အောင်ပီတာစွာဥဆောင်မှုပေးပါလို့မေတ္တာရပ်ခံမယ်ဆိုရင်ဒါဟာသူ့အတွက်အခက်အခဲဖြစ်စေမှာလားလို့ရေးသားထားပါတယ်။ရိုဟင်ဂျာတွေကိုလူတိုင်းဝန်းနဲ့ပြန်လည်ဝင်ရောက်လာစေဖို့အတွက်အဖြစ်ရှာလှုပ်ဆောင်မှုဟာအခုချိန်ဟာအချိန်ကောင်းဖြစ်ပါတယ်လို့လည်းရေးသားထားပါတယ်။ဆက်လက်ပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့နိုဘယ်ငြိမ်းချမ်းရေးဆုကိုဘာကြောင့်မယုတ်သိမ်းရတယ်လဲဆိုတဲ့ခေါင်းစဉ်နဲ့The New York Times သတင်းစာမှာ Russell Goldman ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြပါမယ်။ထောင်နဲ့ချီတဲ့မွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေကြရတာနဲ့ပတ်သက်ပြီးတော့စစ်စင်ရေးပြုလုပ်တာကိုပြစ်တင်ရှုံချဖို့မြန်မာဒီမိုကရေစီရေးဥဆောင်တက်ပွဲဝင်ခဲ့သူနိုင်ငံခေါင်းဆောင်ညိုဘယ်ညင်းညာရေးဆုရှင်ဒေါအောင်ဆန်းစုကြည်ပေါ်ဖိအားပေးမှုတွေတင်းလာနေမှာတိုးပြီးတော့ပြုလုပ်သွားကြပါတယ်။ဒေသတွင်းမှာဆန္ဒပြမှုတွေပေါ်ပေါက်ခဲ့တယ်လို့တချို့နိုဘယ်ဆုရှင်တွေကလည်း Twitter လူမှုကွန်ရက်ပေါ်ကနေသူမကိုစတင်ရေးသားကြပြီးNobel Committee ကိုလည်းလူသိရှင်ကြားဝေဖန်ပြစ်တင်ဖို့ဓမ္မမဟုတ်ရင်စုကိုပြန်ပြီးတော့ရုပ်သိမ်းဖို့ပြောဆိုကြပါတယ်။အခုနောက်ဆုံးအကြမ်းဖက်မှုဖြစ်ခဲ့ရခြင်းရဲ့အဆကရိုဟင်ဂျာစစ်သွေးကြွတွေကမြန်မာစစ်တပ်ရဲ့စခန်းတွေကိုတွားပြီးတော့တိုက်ခိုက်ရကနေစတင်ဖြစ်ပွားခဲ့ရတာပါ။ဒီလောက်ရကူတော့သူတို့ကဖြစ်လာဝယ်ရှိတဲ့လူညုံရေးတပ်ဖွဲ့တွေရဲ့ညှဉ်းပန်းနှိပ်စက်မှုမခံရအောင်ကာကွယ်တာလို့ဆိုကြပါတယ်။စစ်တပ်ကနေမင်းရှင်းလင်းရေးတွေပြန်ပြီးတော့လှုပ်ဆောင်ခဲ့ပါတယ်။ရာနဲ့ရှိတဲ့ရိုဟင်ဂျာအိမ်တွေကိုမီးရှို့ခဲ့ပြီးအမြောက်များထွက်ပြေးခဲ့ကြပြီးတဲ့နောက်ဝေဖန်တန်တွေထွက်ပေါ်လာတာဖြစ်ပါတယ်။ပါကစ္စတန်လူမျိုးမွတ်စလင်ဘာသာဝင်အသက်ငယ်ဆုံးနိုဘယ်ငြိမ်းချမ်းရေးဆုရှင်အမျိုးသမီးမာလာလာယူဆော့ဖ်ဇိုင်းကအဲ့ဒီဖြစ်ရပ်ကိုသူမအနေနဲ့ရှုံချကြောင်းဒေါအောင်ဆန်းစုကြည်အနေနဲ့လည်းသူမနီးတူပြစ်တင်ရှုံချမှာကိုမျှော်လင့်တဲ့အကြောင်းလူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်ဒေါအောင်ဆန်းစုကြည်က1988ခုနှစ်နောက်ပိုင်းနေအိမ်အကျယ်ကျုံးနဲ့15နှစ်နေထိုင်ခဲ့ရသူဖြစ်ပါတယ်အခြေခံဥပဒေအရအာနာခွဲဝေရယူထားတဲ့နေရာမှာစစ်တပ်ကအရေးပါတဲ့နေရာအများပြားကိုထိန်းချုပ်ထားပါတယ်ဒေါအောင်ဆန်းစုကြည်ကရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်ပြီးတော့တိတိကျကျနှုတ်ဆက်နေခဲ့ပါတယ်။တရင်သမားတွေကအတင်းမီးတဲ့အခါမှာတော့စစ်တပ်ရဲ့အယူဆအတိုင်းမြန်မာနိုင်ငံထဲကိုတရားမဝင်ဝင်ရောက်နေထိုင်သူတွေလို့ပဲပြောခဲ့ပါတယ်။တိုင်းပြည်အတွင်းမှာလူမျိုးလုံးတက်ဖြတ်မှုတွေမရှိကြောင်းလည်းသူမကပြောခဲ့ပါတယ်။နော်ဝေနိုင်ငံသားတွေနဲ့ဖွဲ့စည်းထားတဲ့ Nobel ဆုကော်မတီကတော့ဒေါအောင်ဆန်းစုကြည်ကိုပေးထားတဲ့ဆုအပါအဝင်ဘယ်ဆုကိုမှပယ်ဖျက်မှာမဟုတ်ဘူးလို့ပြောပါတယ်။ဒီဆုကိုပေးဖို့အတွက်ရွေးချယ်ပါတယ်။ပြီးတော့စုချင်းနေပါတယ်ကော်မတီရဲ့တာဝန်ဟာဒီမှာပြီးဆုံးပါတယ်လို့ပြောကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ
ခိုင်ပြည်နယ်မြောက်ပိုင်းကဩဂတ်စ25ရက်ကျန်းဖက်တက်ခိုက်မှုနောက်ဆက်တွဲချင်းနီရီနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့အမြင်ချင်းကပ်မှုနဲ့နိုင်ငံတကာရဲ့အမြင်ချင်းကပ်မှုတွေကိုလက်ချက်အတော်ရှိနေပါတယ်။သတင်းချက်လက်တွေမှားယွင်းရရှိလာကြောင်းလားခံယူဆန်ထားမှုတန်ဖိုးမတူလာကြောင်းလားဘယ်အကြောင်းတရားတွေကြောင့်ဒီလိုမျိုးကိုလက်မှုတွေဖြစ်နေလဲဆိုတာကိုတော့လာမယ့်အင်္ဂါနေ့ညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိမြတ်မဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပို့ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822555ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြတ်ကြမဲ့သရရှင်တွေကြိုပြီးပါတယ
်အင်္ဂါနေ့ကတည်းကဒီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီကနေ့ည9:00နာရီမှတိုင်ခင် VOA ကိုအချိန်မီဆက်သွယ်ရဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီနားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့နဲ့တင်ဆက်မယ့် Idiom အတုံးကတော့
Daylight robbery.
So that's it, Pippari. Salumbanga. D-A-L-I-G-H-T. Daylight ka nigin chong down. R-O-B-B-E-R-Y. Robbery ga. Koda, tanya taida, lo, diwe ya bi. Squash lung ye, lung out diwe ga ro. Nigin chong down, koda, nigin chong down, tanya taida bo shim. Di dong ha, chmaru miyama male, la du shi da to ra shimya, ati ba.နေကင်းကြံတော့တမြတ်တိုက်တယ်ဆိုရင်ဘန်းစကားဒီပဲကတိတိကြီးနဲ့မတန်မဆဈေးကိုပိုချလာကိုဆိုလိုတာဖြစ်ပါလေဒီသုံးနေပတ်တယ်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် $10 for a bottle of orange juice that's daylight robbery
လီမိုရီတပလင်း10ဒေါ်လာပေးရမယ်ဒါနေကင်းကြံတော့ပြောင်းတမြတ်တိုက်တာဈေးမတန်တဆတောင်းတာပဲလို့ဒီပဲရပါလေ
$10 for a bottle of orange juice? That's daylight robbery.
Zego, Madandasa, down in suing, idiom atoya, belu piomle.
Daylight robbery.
Lupiolu yabari. Eragaro, tikinimine, timpia gere, idiom atome pipari.
Americano.EDM အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေထုတ်လွှင့်ပေးပါတော့မယ်။အရင်ဆုံးကြားမှာကတော့စီးပွားရေးကဏ္ဍပါ။ FDA မြန်မာနိုင်ငံအစားအသောက်နဲ့စီးပွားကုကဲရေးဦးစီးဌာနကလာမယ့်2018ခုနှစ်ဇန်နဝါရီလကစပြီးတော့တရားမဝင်စီးပွားရောင်းချသူတွေကိုထိရောက်စွာအပြစ်ပေးအရေးယူတာတွေပြုလုပ်ဖို့စီစဉ်နေပါတယ်။ဒီသတင်းပတ်စီးပွားရေးကဏ္ဍမှာတော့ license မရှိဘဲရောင်းချသူတွေကိုဘယ်လိုအရေးယူနေသလဲ။FDA အနေနဲ့ဘလို့ဥပဒေတည်တည်ချမှတ်ဆောင်ရွက်ဖို့ပြင်ဆင်နေတယ်လဲဆိုတာတွေကို FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုဆက်သွယ်ပြီးတော့အပိုင်း၃အဖြစ်နဲ့ကိုဇော်ဝင်းနိုင်ကတင်ပြထားပါတယ်နားဆင်ပါခင်ဗျာ
တရားဝင်လမ်းစဉ်မရှိဘဲရောင်းချနေတဲ့စေဝါဇံကြီးစစ်စစ်အရေးယူတာနဲ့စေဝါအတုတွေဈေးကွက်ထဲကပပျောက်သွားရေးလုပ်ငန်းတွေကိုအတက်နိုင်ဆုံးအမြန်ဆုံးလှုပ်ဆောင်သွားဖို့စီစဉ်နေပါတယ်လို့ FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွက်ကပြောပါတယ
်ကျွန်တော်ရည်ရွယ်ချက်ဆိုတော့ကျွန်တော်က3နှစ်လောက်အတွင်းကိုဖြတ်ပြချင်တာပေါ့ဆရာကြီးအများဆုံး3နှစ်ပေါ့ကျွန်တော်ရည်ရွယ်ချက်ဆိုရင်လေတတိယဆိုတော့ကျွန်တော်ရမ်းပြောတော့မဟုတ်ဘူးဆရာကျွန်တော်ကောင်းတဲ့မှာရှိပါတယ် First year ကတော့ကျွန်တော်ရဲ့ preliminary survey and action ပေါ့ဆရာကြီး Second year ကတော့ဒီဟိုပေါ့ဟို enforcement ပေါ့ the stringent enforcement ပေါ့တတိယကြာကိုကျွန်တော် live လုပ်မှာပေါ့ဒုတိယနှစ်ကတတိယနှစ်ကတော့ကျွန်တော်ကဟိုပြန်ကြည့်ပါပေါ့ဆရာကြီး evaluation နဲ့တချို့နေရာတွေမှာပြန်ပြီးတော့မှဟိုသုံးသပ်တင်တာသုံးသပ်နောက်တစ်ခါပြန်ပြီးတော့မှပြုပြင်တင်တာပြုပြင်အဲ့လိုကျွန်တော်၃မိနစ်လောက်လှုပ်ချလိုက်ရင်တော့ကျွန်တော်ကောင်းတဲ့မှာ18 19 20ပေါ့ဆရာဒီအစိုးရတက်တန်း၃မိနစ်လောက်မှကျွန်တော်ဒါတွေကိုခပြက်ပြက်လှုပ်လိုက်မယ်လို့ကျွန်တော်တွေးထားတာပေါ့ဆရာကြီးကျွန်တော်စိတ်ချမှာပေါ့
ဥပဒေချိုးဖောက်ရောင်းချသူတွေကိုအရေးယူတဲ့အစဉ်အဆက်ကိုလည်းဒေါက်တာတန်းထွက်ကအခုလိုရှင်းပြပါတယ
်ကျွန်တော်တို့ action ကနှစ်ခုပါဆရာကျွန်တော်တခါရှင်းပြခဲ့လို့လေတခုကတော့ admin action ခေါ်ပါတယ်ဆရာရဲ့ admin action ပါစီမံခန့်ခွဲမှုနဲ့ပြုလုပ်တဲ့ action ပါခင်ဗျသူကတော့ကျွန်တော်တို့ဒီစီစဉ်တွေလက်ပတ်ပြီးစစ်ဆေးတဲ့အခါမှာတရားမဝင်စီတွေတွေ့ပြီးဆိုရင်တွေ့ရင်တော့ကျွန်တော်ဒီစီတွေကိုသိညာပဲဆရာဥပဒေမှာကျွန်တော်သိညွှန်ရှိပါတယ်အရေးကြီးတာဒါ B2C ကိုရောက်မှာဖို့အရေးကြီးတဲ့အခါကျွန်တော်ကသိနိုင်ပါတယ် တင်ပြီးလို့ရှိရင်ကျွန်တော်တို့အဖွဲ့အစည်းဖြည့်ရှိပါတယ်။ဒါ admin အချင်းရဲ့တစ်ချက်ပါ။နောက်တစ်ခုကအဲ့ဆေးဆိုင်ကိုခင်ဗျားဒီတိုင်းရောင်းချင်တယ်ရောင်းလို့မရဘူး။ဆေးမှာလိုင်စင်ရှိတာမရှိမရှိရင်ရှောက်။ Okay ဒီစီရတော့တရားမှုနဲ့အတွက်ကြောင့်တင်းစီမတတ်နိုင်ဘူး။အတွက်လျှောက်ပါ။ကောင်းတဲ့ဟာလေးကျွန်တော်ဘာမှမလုပ်ဘူး register ရှိရတယ်ဘာမှမလုပ်ဘူးစည်ရင်းနဲ့ဒါတော့လျှောက်ပါအဲ့ဒီကမကြမချင်းခင်ဗျရောင်းခွင့်မကြမချင်းမလုပ်ပါနဲ့ဆိုတော့ counter လည်းမထိုးပါဒါ first and last ဖြစ်ပါစီဆိုတော့ပညာပညာလည်းပါသွားတယ် good pharmacy practice ဆိုတာပါလဲဆိုတော့ရှင်းပြတယ်သူ့ရဲ့ account လက်မှတ်လည်းယူတယ်တရားမဝင်စီးရအစစ်ပစ္စည်းမျိုးလည်းဖြည့်စီရသိနေစစ်ဖြစ်တဲ့စီးပွားတွေကိုစည်ရင်းစရနဲ့တင်းတင်းတန်သူ့ရောင်းချကုန်မပေးဘူးပိတ်ထားလိုက်တယ်သူဆက်အောင်ကျွန်တော်ပြီးပိတ်ထားလိုက်ပါဒါလန်ဂျင်မရှိတဲ့ဆိုင်ကိုပြောတာပါလန်ဂျင်ရှိတဲ့ဆိုင်ကြတော့သူ့မှာတရားမဝင်ဟာတွေတွေ့ပြီးဆိုတော့လေ6လပိတ်တာရှိတယ်တနှစ်ပိတ်တာရှိတယ်သူတင်ထားတဲ့ဆိုးရွားမှုပေါ်မူတည်ပြီးအပိပိတ်တယ်ဒါလည်းရှိတယ်နောက်တစ်ခါပြစ်စီတဲ့အားလုံးကျွန်တော်ကပိတ်နေရောင်းချကုန်လန်ဂျင်လည်းပိတ်တယ်နောက်တစ်ချက်ကကျွန်တော်တို့ဒီကပြန်ပြီးတော့စစ်ဆေးဆောင်ရွက်ပြီးတော့အပိပိတ်သည့်အထိဆိုင်ပိတ်တဲ့ကာလမပိတ်မဆုံးဒီအထိအပိဒီအထိခင်ဗျမလျောင်းအောင်ဆိုတဲ့ခံချက်ကိုလည်းကျွန်တော်ကယူတယ်ကျုပ်ပြီးတော့သူ့လမ်းချင်းပြိပလိုက်တယ်။ဒါကျွန်တော်တို့ admin action တွေပေါ့
။မြန်မာပြည်တွင်းကုန်ပစ္စည်းထုတ်လုပ်ရောင်းချတဲ့ company တွေအနေနဲ့စားသုံးသူတွေအတွက်လုံခြုံစိတ်ချမှုပိုတိုးလာစေရေးအတွက်ရည်ရွယ်ပြီးပြည်တွင်းမှာထုတ်လုပ်တဲ့အစားအသောက်တွေမှာအစိုးရကထုတ်ပေးထားတဲ့ခွင့်ပြုချက်နံပါတ်လိပ်စာနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေအခုနှစ်မတ်လ30ရက်နေ့နောက်ဆုံးထားဖော်ပြပေးဖို့ FDA ကညွှန်ကြားချက်ထုတ်ပြန်ထားခဲ့ပြီးဖြစ်ပါတယ်။အဲဒီလိုညွှန်ကြားချက်ထုတ်တာကိုမကျေနပ်တဲ့လုပ်ငန်းရှင်တွေရဲ့မလိုလားတဲ့တုံ့ပြန်မှုတွေကိုလည်းရရှိခဲ့ကြအောင်ဒေါက်တာတန်းထွက်ကပြောပါတယ
်ကျွန်တော်ရှိရပါကက်ရှင်နဲ့အများကြီးလာတာပေါ့ဆရာကြီးအဲ့မှာပြင်းထန်တဲ့ပါကက်ရှင်၃ခုကတော့နံပါတ်၁ကဒီလုပ်ငန်းရှင်များနဲ့ဆွေးနွေးညှိနှိုင်းပြီးတော့မှဒီညွှန်ကြားချက်ကိုမထုတ်ဘူးကျွန်တော်ထုတ်ချင်တယ်လို့ထုတ်တယ်လုပ်ချင်တယ်လို့လုပ်တယ်ဆိုတော့ fake news ပေါ့ဒါနဲ့သူကထုတ်ပြီးတော့တစ်ဖက်ကကန့်ကွက်တယ်ဒုတိယချက်ကတော့ဒီကိစ္စသည်SME development ကျွန်တော်တန်ပြာ CEO ရေးပါညာတိုးတက်ဖို့လို့တော့ SME development ကိုအနောက်ရှက်ဖြစ်တယ်ဆိုပြီးတော့ဒါကြောင့်ဒီလိုရမှားတယ်ဆိုပြီးတော့ဒုတိယထုံးနှက်ချက်ပေါ်ဆရာရယ်နောက်တတိယထုံးနှက်ချက်ကြတော့ technical barrier for trade တွေ့ဒါဟာဒါတတိယတစ်ခုတော့ဖြစ်တယ်ဒါ TBD နဲ့ပတ်သက်ပြီးတော့ဒါမဖြစ်တဲ့ကိစ္စဖြစ်တယ်ဆိုပြီးတော့ပညာပါပါဒီကိစ္စလေးကိုသူက why ထုံးနှက်တာပေါ်ဆရာရယ
်လက်ရှိမှာအဲ့ဒီညွန်ကြားချက်ကိုလိုက်နာခြင်းရှိမရှိFDA အနေနဲ့စစ်တမ်းကောက်ယူနေတယ်လို့ဆိုပါတယ
်အခုကျွန်တော် survey လုပ်နေတယ်ဆရာအဲ့ညွှန်ကြားချက်ကိုဘယ်လောက်လိုက်နာတယ်လဲဆိုတော့ကျွန်တော်တိုင်းနယ်ပြည်နယ်အားလုံးမှာမုံတုပ်တွေလိုက်ဝယ်ပြီးတော့ကျွန်တော် survey လုပ်နေပါတယ်အဲ့ဒီ survey ပေါ်မူတည်ပြီးတော့မှကျွန်တော် enforcement လုပ်ပါမယ်ဆရာဆိုတော့အများပြောတဲ့ SME ထိခိုက်တယ်လို့ DVD နဲ့ပတ်သက်ပြီးတော့ဒါတွေကတားမြစ်ထားပါတယ်လို့ဆိုပြီးတော့အဲ့ဒီအချက်တွေကိုလည်းမဖြစ်ရလေအောင်ကျွန်တော်ဆောင်ရွက်နေပါတယ်တစ်ဖက်ကလည်းကျွန်တော်ကရှင်းပြရတယ်ခရရတို့ကျေးဇူးရှင်တွေဟာစားသုံးသူတွေဖြစ်တယ်အခုကျေးဇူးရှင်တွေကိုကိုစစ်ဖြစ်မဲ့ကိစ္စလုပ်ပြဖို့ responsible business ဆိုတဲ့အကောင်ကိုခေါင်းထဲမှာထည့်ထားကြပါကိုကျေးဇူးရှင်တွေကိုကြီးမစွတ်ပါနဲ့မှတ်အောင်ထုတ်မယ်ကြုံကြုံအလျေကင်းအောင်ထုတ်မယ်ဆိုတာမျိုးလုပ်ကြပ
ါ FDA အနေနဲ့စားသုံးသူတွေကိုအကာအကွယ်ပေးနိုင်မဲ့ရေရှည်စီမံကိန်းတွေချမှတ်ပြီးဥပဒေသစ်တွေထုတ်ပြန်နိုင်ဖို့စီစဉ်နေကြောင်းကိုလည်းဒေါက်တာတန်းထွက်ကရှင်းပြပါတယ
်ကျွန်တော်ရဲ့ကျွန်တော် strategy ပေါ့ဆရာ2020လောက်ဒီကျွန်တော်မှာ strategy 4ခုရှိပါတယ်ဆရာကျွန်တော်တင်ပြခဲ့ပြီးပါပြီ first air ကတော့ကျွန်တော် full air strategy ခေါ်ပါတယ်ဆရာဒီ first air ကတော့ကျွန်တော် laws and legislations ပေါ့ကျွန်တော်တိုက်ပြီးဥပဒေတွေရရှိခဲ့ပါတယ်သူခင်တဲ့သူတို့စူးစမ်းခဲ့ကြတဲ့ဒါတွေကြီးပါပဲတိုးတော်လေခုခေတ်ကျတော့ update မဖြစ်တော့ဘူးဆရာဒါတော့ကျွန်တော် laws အစ်စ်ကျွန်တော်4ခုထပ်ဆွဲပါတယ်ဆရာတခုကတော့ကျွန်တော်တို့ဒီ food law ပေါ့ဒီ food law ရ90ခွန်လောက်မှာပေါ်ပါတယ်ဆရာပေါ်ပြီးတော့ခုနောက်ပိုင်းမှာခင်မမီရောအတွက်ကြောင့်အစ်စ်ဆွဲပါလေ။နောက်ဒုတိယတော့ကျွန်တော်တို့ဒီ quality control laboratory law ပေါ်ချာ။ဒီအစားအသောက်တွေစီးပွားတွေကိုစစ်တဲ့ laboratory law ပေါ်ချာ။နောက်တစ်ခုတော့ကျွန်တော်တို့အဲ့ဒါကျွန်တော်တို့မှမရှိပါဘူး။သူကတော့အစ်စ်ဆက်ဆက်ပါ။ဟို cosmetic law ပေါ့။ပလကုန်ဥပဒေပေါ့။အဲနောက်တစ်ခုတော့ medical device law ပေါ့။ဒါလည်းအစ်စ်ဆက်ဆက်ပါ။အဲ့ဒီ law လေးခုစလုံးကိုကျွန်တော်တို့ဒီလွှတ်တော်မှာရှိတဲ့ဥပဒေကြီးရနဲ့အထူးကိစ္စရမ်းများလိလာစံစီကော်မရှင်ဆိုတာရှိတယ်။ဟိုဟိုကျွန်တော်ဥတုရရှင်မှာအော်ကတာဗီတာဝန်ထမ်းဆောင်တဲ့ကော်မရှင်ရှိပါတယ်။အဲ့ဒီကော်မရှင်မှာကျွန်တော်တို့တတ်တတ်ခါကတင်ပြဆွေးနွေးအချော့တက်ပြီးပါပြီ။ပြီးရခါမှာရှေ့နေချုပ်ရုံးရဲ့အကြံဉာဏ်ကိုရယူဒါတချို့တော်တော်များများပြီးပါပြီ။အဲ့ဒါပြီးကျွန်တော်တို့လွှတ်တော်တင်ပြီးတော့အတည်ပြုဖို့ပြည်သူသဘောထားခံယူဖို့ပဲကြံတော့တဲ့အတွက်ကြောင့်ကျွန်တော်မှတ်လာတော့ဆရာဒီဒီဇင်ဘာလောက်ဆိုရင်တော့ တော်တော်နှကမ်းတက်ပြီးတော့ January February လောက်မှာ NX သုံးနိုင်မယ်လို့ကျွန်တော်အဲ့လိုမှတ်ပါတယ်ဆရာ
FDA ကလက်ရှိလှုပ်ဆောင်နေတဲ့စားသုံးသူတွေအတွက်အကာအကွယ်ပေးရေးလုပ်ငန်းတွေဘလောက်ထိအောင်မြင်တယ်လဲရည်မှန်းချက်တွေဘလောက်မြန်မြန်ပြီးမြောက်နိုင်မလဲဆိုတာကတော့စားသုံးသူတွေကိုယ်တိုင်ကဒဒတအားနဲ့ပါဝင်မှုလိုအပ်တယ်လို့ကွန်ပစ္စည်းထုတ်လို့ရောင်းချတဲ့ကုမ္ပဏီတွေဈေးဆိုင်တွေအပြင်သက်ဆိုင်ရာတိုင်းဒေသကြီးအစိုးရအသီးသီးရဲ့ပူးပေါင်းပါဝင်မှုအပေါ်မှာလည်းအများကြီးမှူတည်နေကြောင်းဒေါက်တာတန်းထွတ်ကပြောပါတယ်ခင
်ဗျ။ဥဆောင်ဝင်လိုက်စီစဉ်နေဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ကြတာဖြစ်ပါတယ်။အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုဒ္ဒဆုံလွင့်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရအောင်ပါ။ဒီတစ်ပတ်မှာတော့ Facebook လူမှုကွန်ရက်မှာပြန့်နှံ့နေတဲ့အမေရိကန်တရားသူကြီး Frank Caprio အကြောင်းနဲ့အလစကားပြည်နယ်ကငါးဖမ်းပွဲတော်အကြောင်းကိုကိုအောင်ကစီစဉ်တင်ဆက်ထားပါတယ်။နားဆင်ကြပါခင်ဗျာ
။အမေရိကန်ပြည်ထောင်စုအရှေ့မြောက်ပြည်နယ်ကတရားသူကြီးတဦးရဲ့အမှုစီရင်ဆုံးဖြတ်ချက်ဗီဒီယိုတွေဟာ Facebook လူမှုကွန်ရက်မှာအစစ်စစ်လက်ဆက်ကမ်းမျှဝေခဲ့ကြပြီးတဲ့နောက်တန်းတန်းချီးပြီးတော့ကြည့်ရှုခဲ့ကြပါတယ်။ဘလို့အမှုတွေကိုဘလို့ပုံစံမျိုးနဲ့တရားသူကြီးကအဆုံးဖြတ်ပေးခဲ့တာပါလဲဒီအကြောင်းတင်ပြပေးပါမယ် Rhode Island ပြည်နယ်ကအသက်80အရွယ်တရားသူကြီးရဲ့တရားခွင်ကစီရင်ချက်တွေကို Facebook အသုံးပြုသူတွေကြားထက်စစ်မျှဝေနေကြပြီးသူ့ရဲ့လူသားဆန်တဲ့အပြုအမူတရင်တနည်းနဲ့ဟာသာနှောပြီးပြောရတာတွေကိုအားလုံးကနှစ်ချိုက်သဘောကျနေကြတာပါ Providence မြို့ကလေးကလမ်းစည်းကမ်းရည်စည်းကမ်းချိုးဖောက်သူတွေကိုပြစ်ဒဏ်ပေးအရေးယူတဲ့အမှုတွေကိုကြားနာနေတဲ့ဗီဒီယိုတွေလူမှုကွန်ရက်မှာတန်း190လောက်ကြည့်ရှုခဲ့ကြပြီးဘာသာစကားအတော်များများနဲ့လဲစာရင်းထိုးကြည့်ရှုခဲ့ကြသူတွေကတရားသူကြီး Frank Caprio အပေါ် YPGU over ပေးကြပါတယ
် Why have we gone viral? I think it's becausePeople are so accustomed and
တရားခွင်ကကျွန်တော်တို့ရဲ့ဗီဒီယိုတွေဟာအားလုံးကြားမှာဘာကြောင့်ပြန့်နှံ့နေလဲဆိုတော့ပုံကိုရအခက်ခဲပြီးဘလို့ပဲရှိနေရှိနေတရားဥပဒေမှာဥပဒေတိုင်ပြင်းပြင်းထန်ထန်ရေးယူလေးရှိတာကိုပဲလူတွေကကြုံရလေးရှိတာကြောင့်မှာအားလုံးသိကြတဲ့အတိုင်းပဲဘဝဆိုတာအခက်ခဲတွေနဲ့ပြင်းထန်နေလေးရှိပါတယ
်တရားခွင်ကိုလာတဲ့လမ်းစည်းကမ်းချိုးဖောက်သူတွေမှာကလင်းငယ်တွေပါလာရင်လဲအဲ့ဒီကလင်းငယ်တွေကိုတရားသူကြီးကာပရီယိုကသူထိုင်ကုန်စီလာစေပြီးသူတို့မိဘတွေကျူးလွန်တဲ့စီကံချိုးဖောက်မှုအတွေ့ဘလို့ဆုံးဖြတ်တဲ့နည်းဆိုတာကိုတရင်တနည်းဖော်ဖော်ရွရွနဲ့မေးမြန်းလေးရှိပါတယ်။အဲ့ဒီနောက်မှာတော့သူတို့ရဲ့မိဘတွေကိုတက်တက်ညာညာစဉ်းစားပေးလို့ရဆိုရင်လိန်လိန်မာမာနေခိုင်းတာအထက်တန်းကျောင်းပြီးရင်ကောလိပ်ဆက်တက်ဖို့ဂရုပေးစီတာစတဲ့နည်းလမ်းတွေကိုအသုံးပြုပြီးတရားခွင်ဟာအလုံးအတွက်စိတ်ချမ်းမြေ့စရာဝန်းကျင်တစ်ခုဖြစ်တယ်ဆိုတာကိုပြသလေးရှိပါတယ်
။ I am particularly sensitive when youngsters come into the courtroom because I think that
တရားခွင်ကိုကလေးတွေပါခေါ်လာရဲဆိုရင်တော့ကျွန်တော်သတိထားပါတယ်။ဒါဟာအနာဂတ်မှာသူတို့ရဲ့စဉ်းစားပုံတွေကိုပါပြောင်းပြစ်နိုင်တာကြောင့်ပါ။အထူးသဖြင့်တော့တရားရုံးတွေပေါ်မှာသူတို့ဘယ်လိုထင်မြင်သွားမလဲဆိုတာကိုပါထည့်သွင်းစဉ်းစားလို့ရှိပါတယ
်။ဒါအပြင်တန်ရင်းငွေတစ်ခါတည်းမပေးဆောင်နိုင်သူတွေအတွက်လစဉ်ပေးဆောင်နိုင်ခွင့်ရဖို့လဲတရားသူကြီးကာပီယိုကစီစဉ်ပေးလို့ရှိပါတယ်။လမ်းစီကံဖောက်ပြတာကြောင့်သားတဦးဆုံးရှုံးခဲ့တဲ့မိခင်တဦးပေးဆောင်ရမယ်။တန်ရင်းငွေဒေါ်လာ400ကိုရှော့ပစ်ပေးခဲ့တယ်လို့ကလေးငယ်တွေနဲ့အတူလာတဲ့မိဘတွေကိုတန်ရင်းငွေမပေးဆောင်စေတော့ဘဲကလေးငယ်တွေအတွက်မင်းလေစာကောင်းကောင်းဝယ်ကြွေးခိုင်းတာလိုမျိုးလဲမစ္စတာကာပရီယိုဆုံးဖြတ်ပေးလို့ရှိပါတယ်။
And I think I should take into consideration whether somebody is sick and whether their mother died and whether they had kids who were starving and
whether ဟာကျမကြီးကောင်းရဲ့လားအမေဆုံးပြီးကစားဖြစ်နေမလားကလင်းငယ်တွေရှိနေလားဆိုတဲ့တကယ်လက်တွေ့ဘဝကအခြေအနေတွေကိုထည့်ပြီးတော့စဉ်းစားလေးရှိပါတယ်ဒါဟာကျွန်တော်တက်တော့အရေးကြီးပါတယ်စင်မြင်စီကံဥပဒေတိုင်းသာမဟုတ်ဘဲနဲ့နှလုံးသားနဲ့လည်းဆုံးဖြတ်ပါတယ
်သူတစ်ပါးရဲ့အခက်ခဲကိုနားလည်စာနာဆုံးဖြတ်တဲ့အလေးချင်းကိုအီတလီကနေအမေရိကန်ပြည်အောင်စုကိုရွှေ့ပြောင်းချေချနေထိုင်တဲ့ဖခင်ဖြစ်သူစီကအမွေရခဲ့တာလို့တရားသူကြီးကာပရီယိုကပြောပါရယ်ကိုရိုင်းခက်ခဲတွေရှိနေတဲ့ကြားမှာပဲသူဖခင်ဟာနိုးရောင်းတဲ့အချိန်မှာအချိန်မီအဖို့ကမပေးနိုင်သူတွေကိုလည်းဆက်လက်ရောင်းချပေးခဲ့ဘူးပါတယ်မစ္စတာကာပရီယိုကိုရိုင်းလည်းဘော့စတန်မြို့ကဆာဖော့ခ်တက္ကသိုလ်မှာဥပဒေတန်းညဘက်တက်ရောက်နေစဉ်အထက်တန်းကျောင်းတစ်ကျောင်းမှာတမိုင်းတင်ကြားပေးပြီးဝင်ငွေရှာခဲ့ရသူပါအဲ့ဒီနောက်ဥပဒေပညာရှင်တယောက်ဖြစ်လာပြီးနောက်ပိုင်းမှာတော့1985ခုနှစ်ကစလို့မြို့နယ်တရားရုံးမှာအချိန်ပိုင်းတရားသူကြီးဖြစ်လာပါတယ်။အဲ့ဒီနောက်နှစ်အတန်းကြာမှာတော့တရားသူကြီးရဲ့ညီကိုတော်ဆက်သူဂျိုးက Court in Providence ဆိုတဲ့တရားစီရင်ခန်းအခန်းဆက်ရုံးမြင့်တရားအစီအစဉ်တစ်ခုကိုရိုက်ကူးတင်ဆက်ခဲ့ပြီးတဲ့နောက်လူများကြည့်ရှုခွင့်ရခဲ့ပြီးအလုံးကအလေးထားအတိမတ်ပြုတဲ့တရားသူကြီး Frank Caprio အဖြစ်လူသိများလာခဲ့တာပါခင်ဗျာ။အမေရိကန်အနောက်မြောက်အလာစကားပြည်နယ်ကနိုင်းကျွန်းဆယ်မှာရှိတဲ့ဟုံးမမြို့ကလေးဟာဟီလီဘတ်ငါးအပေါ်များဆုံးမြို့လို့တောင်တင်စားပြောကြပါရယ်ဟီလီဘတ်ဒါဘီဆိုတဲ့ငါးဖက်ပွဲတော်ကိုလည်းနှစ်ပေါင်း30ကျော်ကြာကျင်းပလာတာပါ အလဇကားပြည်နယ်မှာဆိုရင်ခီးသွားတွေလဲပတ်တဲ့ရာသီဘယ်ရီသီးခူးတဲ့ရာသီမူးသမင်ဖန်းတဲ့ရာသီဆိုပြီးရှိပေမဲ့ကချမက်ပင်လယ်အော်ကဟုံးမမျိုးကန်တွေအတွက်တော့အဲ့ဒါတွေအလုံးထက်ငားများတာဟာအရေးကြီးဆုံးဖြစ်ပါတယ်မေလကနေအော်တိုဘာလအတွင်းကဘာတလောကထောင်နဲ့ချီတဲ့သူတွေဟာဟီလီဘတ်ဒါဘီငားဖန်ပွဲတော်အတွဲဟုံးမမျိုးကလေးကိုလာရောက်ပြီးပြိုင်ပွဲဝင်ကြပါတယ်ပြိုင်ပွဲကျင်းပရေးတာဝန်ခံ Brigade Mayorga ငားဖန်ပွဲတော်အကြောင်းအခုလို့ရှင်းပြပါတယ်
So you can buy a ticket for $10 for each day that you fish and then you go out and you go fishing and if you get a tag
ငါးဖန်ရေတရက်ကို30နဲ့လက်မှတ်ဝယ်ရပါမယ်။အဲ့နောက်စီစဉ်ပေးထားတဲ့ငါးဖန်ဆက်လေးနဲ့ထွက်ပြီးတော့ငါးဖန်တဲ့အခါမှာအရင်မိထားပြီးအမှတ်သားချက်ပြန်လွတ်ပေးထားတဲ့ငါးတွေမိလာရင်ပဲဖြစ်ဖြစ်ငါးကြီးတွေမိရင်ပဲဖြစ်ဖြစ်ကမ်းကိုပြန်ယူလာပါတယ်။အဲ့နောက်လေးချိန်ချိန်ပြီးဘာဆက်လို့မလဲဆိုတာကတော့သူတို့သဘောအတိုင်းပါပဲ။တချို့တွေကတော့မိလာတဲ့ငါးတွေကိုပြန်လွတ်ပေးပါတယ်။ပြိုင်ပွဲမှာအနိုင်မရတဲ့ငါးကြီးတွေကိုတော့ပြန်လွတ်ပေးဖို့ကျမတို့ကလည်းတိုက်တွန်းပါတယ်။ငါးကြီးတွေဟာအများအပြားအမတွေဖြစ်တာကြောင့်ရေရှည်အထက်မျိုးဆက်ပြန့်ပွားနိုင်အောင်ပါ
။ငါးဖန်ပွဲတော်မှာလာရောက်ကြတဲ့သူအများစုဟာငါးဖန်လုပ်ငန်းကိုတမွေးဝမ်းကြောင်းလုပ်ကင်နေကြသူတွေပါ။ဒါပေမဲ့လည်းအပြောငါးလားများသူတွေထဲမှာအမျိုးသမီးနဲ့ကလေးတွေလည်းပါဝင်ပါတယ်။ငါးဖန်သမားတဦးဖြစ်တဲ့ James Spencer က
That's a big industry. I mean, there's a lot of people that the charter guys that make a living.
ငါးဖန်လုပ်ငန်းဟာအကြီးကြီးပါ။ကျွန်တော်တို့လူပဲတော်တော်များများလဲဒီလုပ်ငန်းနဲ့ဆက်လက်ပေါ်မှာနေပြီးတော့ဘဝရက်တည်းရုန်းကန်ကြပါတယ်အခုတော့အကြီးဆုံးငါးဖမ်းပြီးတော့အလုံးအာယုံစိုက်နေကြတာပါ
ခရစ်စတန်စမစ်ဟာကယ်လီဖိုးနီးယားပြည်နယ်ကနေအလာစကာကိုငါးလများသူပါတငယ်ချင်းတွေနဲ့အတူငါးနှစ်မြောက်ငါးလများတာပါဒီငါးဖမ်းပွဲတော်လာကြသူတွေအလုံးလက်ချီတက်တက်ပြန်သွားရအောင်မျိုးမရှိအောင်တာဝန်ရှိသူတွေဘက်ကစီစဉ်ထားပေမဲ့ဟီလီဘတ်ငါးဖမ်းမိဖို့ကတော့ကြွန့်ကျင်မှုလိုအပ်တယ်လို့ဆိုပါတယ်
Well, you got to learn how to do it first and then you have to have muscle.
ငါးဖန်းတောင်းအရင်သင်ရပါမယ်။ပြီးတော့ခွန်အားလည်းလိုရလေ။အဲ့ဒီငါးတွေကပြေးဖို့ပဲပြင်နေပြီးလေးလေးလေးတယ်။ပြီးတော့ဘေးတရားကြော်လောက်ကိုဆွဲတင်ရမှာပါ။အဲ့ဒီနောက်မှာတော့အသားလွှာအဲ့ဒီခန်းနဲ့ထက်ခဲထားပြီးတော့အိမ်မှာတစ်နှစ်ပတ်လုံးစားကြပါရစေ
။အာဂျန်အရီကတော့ငါးလာဖန်းသူတွေကိုအသားလွှာရမှာကူညီပေးနေသူပါ။သူဟာစပိန်ဘာသာစကားနဲ့မာဆာပွဲရထားပြီးဆရာမတစ်ယောက်ဖြစ်ဖို့ရည်မှန်းထားသူပါ။ဒါရင်လည်းနွေရာသီရောက်တိုင်းဒီငါးဖန်းအလုပ်မှာပြုံးမွေ့နေသူပါ
။ The biggest one I've ever dealt with was last year I filleted a 250 pound fish.
မနေ့ကမိတဲ့ငါးကတော့အကြီးဆုံးပါ။အသားလွှာပြီးသားပေါင်150လောက်ရပါတယ်။ Josh ဆိုရင်ပေါင်300လောက်ထိရပါတယ်။တကယ်ကိုအကြီးကြီးပါ
။ဒီငါးဖန်းလုပ်ငန်းလုပ်ကင်ရမှာအင်အားစိုက်ထုတ်လုပ်ကင်ရပေမဲ့အာဂျန်ကတော့မငြင်းညူပါဘူး။
Alaskan women are pretty tough, so there's definitely a lot of girls.
Alaska ကမြို့သမီးတွေဟာတကယ်ကိုတင်ပါပြီးဒီအလုပ်လုပ်ကြတဲ့သူတွေဟာခန္ဓာကိုယ်လည်းတောင့်တင်းကြပါတယ်
။ Alaska ပြည်နယ်ကငါးဖန်သမားတွေဟာ Salmon, Halibut နဲ့ Herring ငါးတွေပါဝင်တဲ့ငါးတန်ချိန်နှစ်တန်းကျော်နှစ်စဉ်နှစ်တိုင်းဖမ်းဆီးလေးရှိပါတယ်။အကြီးဆုံးငါးဖန်လုပ်ငန်းအခြေစိုက်တဲ့ပြည်နယ်လေးဖြစ်ပါတယ်။ငါးဖန်လုပ်ငန်းဟာအနေအများပြီး1934ခုနှစ်ကစလို့အိန္ဒိယမလာနိုင်ငံငါးဖန်ရေလူသား80လောက်အတွက်အထိမ်းအမှတ်ကြောက်ရလဲဟုံးမမျိုးမှာစိုက်ထူထားပါရယ်ဒါပေမဲ့လဲအခုခါမှာတော့ဘေးအန္တရာယ်ကြိုတင်ကာကွယ်တဲ့အနေနဲ့ရောငါးမျိုးဆက်စိတ်သုံးမှုသွားစီဖို့ရွယ်ပြီးငါးဖက်လုပ်ငန်းအတွက်တင်းကျပ်တဲ့စီမင်းဥပဒေတွေကိုပြည်내အစိုးရကချမှတ်ထားပါရယ်ခင်ဗျာ
ဒါတော့ကိုအောင်စီစဉ်တင်းကျပ်တဲ့တုဒ္ဒဆုံလွင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အပတ်စဉ်ကဏ္ဍတွေကတော့ဒီမြပါပါဆင
်အမေရိကန်ဆိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်သောရရှင်များခင်အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံချမ်းသာကြွယ်ဝရေးအတွက်စွမ်းဆောင်ပေးခဲ့ကြတဲ့အလို့သမားတွေကိုဂုဏ်ပြုသောအဖြစ်နှစ်စဉ်စက်တင်ဘာလပထမတနင်္လာနေ့ကိုအားလိုက်ရဲ့အဖြစ်သတ်မှတ်ထားပါတယ်1882ခုစက်တင်ဘာလ5ရက်နေ့တုန်းကအမျိုးသားအမျိုးသမီး1000ကျော်ပါဝင်တဲ့လူထုဟာနယူးယောက်မြို့ကမန်ဟတန်လမ်းမကြီးပေါ်မှာခြိတက်ရင်းပထမဦးဆုံးအလို့သမားလေးကိုကျင်းပခဲ့ကြပါလေ။လောကလာစာပုံမှန်ရရှိရေးအလုတ်ချိန်လျှော့ချရေးလုပ်ငန်းဝင်တိုးတက်ကောင်းမွန်ရေးတို့အတွက်တိုက်ပွဲဝင်တဲ့အလို့သမားတွေကိုဂုဏ်ပြုသောအားဖြင့်နယူးယောက်မြို့ဗဟုအလို့သမားတက်မကဟာအဲ့ဒီနေ့ခြိတက်ပွဲကိုစီစဉ်ခဲ့တာဖြစ်ပါလေ။ဒီနေ့ဟာအောင်ဝဲခံတဲ့နေ့ဖြစ်သလိုစွန့်လွတ်အနစ်နာခံမှုတွေကိုအတိမတ်ပြုတဲ့နေ့တနေ့လည်းဖြစ်ပါလေ။အလုတ်ကျန်းတွေအတွက်မျှတတဲ့လောအားကရရှိရေးတောင်းဆိုဆန္ဒပြဖို့အတွက်ခြိတက်ဆန္ဒပြတဲ့နေ့မှာလောကတွေကိုစွန့်လွတ်ခဲ့ကြပါတယ်။အမေရိကန်အလုပ်သမားတွေဟာအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာသမိုင်းမှာတခါမှမကြုံဘူးတဲ့ဘဝရဲ့တန်ဖိုးကိုပြောင်းလဲဖန်တီးခဲ့ကြတာလည်းဖြစ်ပါတယ်။အမေရိကန်လယ်သမားတွေဟာ ကမ္ဘာပေါ်မှာစားနပ်ရိက္ခာအများဆုံးထုတ်လုပ်တင်ပို့တဲ့နိုင်ငံဖြစ်ပြီးကမ္ဘာစားနပ်ရိက္ခာအများဆုံးထုတ်လုပ်တဲ့နိုင်ငံတွေဖြစ်တဲ့တရုတ်နဲ့အိန္ဒိယနိုင်ငံတွေကလူတဦးချင်းစီထက်ပိုပြီးထုတ်လုပ်နိုင်ပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာပေါ်မှာဓာတ်ဆီအများဆုံးတင်ပို့တဲ့နိုင်ငံလည်းဖြစ်ပြီးကမ္ဘာမှာအသုံးပြုနေတဲ့အာကာသယာဉ်လေယာဉ်တွေရဲ့40ရာခိုင်နှုန်းကျော်နဲ့ကမ္ဘာအီလက်ထရောနစ်ပစ္စည်း17ရာခိုင်နှုန်းကျော်တို့ကိုတင်ပို့တဲ့နိုင်ငံလည်းဖြစ်ပါတယ်။အမေရိကန်ဟာကမ္ဘာပေါ်မှာလမ်းပန်းဆက်သွယ်ရေးအကျယ်ပြန့်ဆုံးနိုင်ငံဖြစ်ပြီးကားလမ်းတွေဟာကီလိုမီတာ6တန်းခွဲကျော်ရှိပါတယ်။90ရာခိုင်နှုန်းသောအမေရိကန်မိသားစုတွေဟာအနည်းဆုံးမော်တော်ယာဉ်တစ်စင်းစီပိုင်ဆိုင်ပြီးအမေရိကန်အလို့သမားတွေဟာနှစ်စဉ်မော်တော်ယာဉ်ပေါင်း3တန်းကျော်ထုတ်လုပ်နေကြပါတယ်။ဒီပမာဏဟာကမ္ဘာမော်တော်ယာဉ်ထုတ်လုပ်မှုရဲ့9ရာခိုင်နှုန်းနီးပါးဖြစ်ပါတယ်။အမေရိကန်စီးပွားရေးအောင်မြင်ရခြင်းရဲ့အဓိကကျတဲ့အချက်ကတော့အမေရိကန်နိုင်ငံသားတိုင်းခံစားပိုင်ခွင့်ရှိတဲ့လွတ်လပ်မှုပဲဖြစ်ပါတယ်။သူတို့နှစ်သက်ရအလုပ်ကိုရွေးချယ်ခွင့်ရှိတယ်၊လွတ်လပ်စွာတည်ထွင်ခွင့်ရှိတယ်၊လုပ်ငန်းတွေဖန်တီးနိုင်တယ်၊လုပ်ငန်းဟောင်းတွေကိုပြန်လည်တည်ဆောက်နိုင်တယ်စတဲ့လွတ်လပ်ခွင့်တွေပဲဖြစ်ပါတယ်။အမေရိကန်တို့ရဲ့စိတ်ဓာတ်ကိုပြန်ပြီးတော့စမ်းသစ်နေတာဖြစ်တယ်လို့အမေရိကန်သမ္မတဒိုနယ်ထရမ့်ကဆိုပါတယ်။အမေရိကန်ဟာနောက်တစ်ကြိမ်ထပ်မံခေါင်းဆောင်မှုပေးဖို့အစဉ်အသင့်ပဲဆိုတာကိုကျွန်တော်တို့မဟာမိတ်တွေတွေ့ရပါလိမ့်မယ်။ကမ္ဘာပေါ်မှာရှိတဲ့မိတ်ဆွေရန်သူနိုင်ငံအလုံးအမေရိကန်ဟာအင်အားခိုင်မာတောင့်တင်းနေတယ်ဆိုတာကိုမြင်တွေ့ရပါလိမ့်မယ်။အမေရိကန်ဟာဂုဏ်ယူလျက်ပါလွတ်လပ်လျက်ပါကျွန်တော်တို့ဟာကျွန်တော်တို့စနစ်ကိုလိုက်နာကျင့်သုံးအောင်ဘယ်သူ့ကိုမှအတင်းအဓမ္မလုပ်မှာမဟုတ်ပါဘူး။ဒါပေမဲ့လူတိုင်းလိုက်နာဖို့အတွက်ထွန်းလင်းတောက်ပတဲ့နမူနာကောင်းအဖြစ်လှုပ်ဆောင်သွားမှာဖြစ်ကြောင်းသမ္မတထရမ့်ကပြောကြားသွားပါလိမ့်မယ်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါတယ်ရှင
်။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အပေါ်မှောက်ကြောင်းသောတာရှင်တွေကိုထပ်မံပြီးတော့အတည်ပြုအပ်ပါတယ်။ VOA အမေရိကန်တိုင်းရဲ့အင်္ဂါနေ့မနေ့ဖက်တက်ချီထုတ်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းလိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်သွားမှာဖြစ်ပါတယ်ခင်ဗျာ။ပြည်ဝင်မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကကြေညာပေးပါလိမ့်မယ်ခင်ဗျာ
။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ဟာစစ်ပွဲမဖြစ်ဖြစ်အောင်တောင်းဆိုနေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကပြောကြားခဲ့တဲ့အပြင်အမေရိကန်ပြည်ထောင်စုရဲ့တိခတ်နိုင်မှုမှလည်းအတိုင်းအတာရှိတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှပြောကြားခဲ့ပါတယ်။မြောက်ကိုရီးယားက6ကြိမ်မြောက်နျူကလ িয়ার ဆန်တက်မှုအဖြစ်တနင်္ဂနွေနေ့ကအင်အားဖြင့်ဖောက်ခွဲဆန်တက်မှုကြီးတစ်ခုကိုပြုလုပ်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့ကအရေးပေါ်အစည်းအဝေးကျင်းပခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားပေါ်အရေးယူပိတ်ဆို့မှုတွေကိုကုလသမဂ္ဂကပို့ပြီးတော့ပြင်းပြင်းထန်ထန်လုပ်ဖို့နဲ့တောင်ကိုရီးယားရဲ့ပယ်ထိန်ဒုံးတွေမှာတပ်ဆင်တဲ့ထိပ်ဖူးအလေးချိန်ကန့်သတ်ချက်တွေကိုဖယ်ရှားဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ကြားတနင်္လာနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးပြီးတော့သဘောတူခဲ့ကြပါတယ်။မြန်မာနိုင်ငံအစိုးရနဲ့မော်တိုက်နိုင်ငံကြားကုန်သွယ်ရေးအဆက်အသွယ်ဖြတ်တောက်လိုက်တယ်လို့မော်တိုက်အစိုးရကကြေညာခဲ့ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ရရဆက်ဆက်လုပ်နေတာကိုမြန်မာအစိုးရကမတားဆီးမချင်းကုန်သွယ်ရေးအဆက်အသွယ်ဖြတ်တောက်ထားမယ်လို့မော်တိုက်နိုင်ငံကြားရေးဌာနကစက်တင်ဘာ3ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါ။အခုလိုမျိုးမော်တိုက်အစိုးရကမြန်မာနဲ့ကုန်သွယ်ရေးအဆက်အသွယ်ဖြတ်တောက်ခဲ့ပြီးတဲ့နောက်မြန်မာကျန်းမာရေးဝန်ကြီးဦးမြင့်ထွေးကလည်းမော်တိုက်နိုင်ငံကိုသွားဖို့စီစဉ်ထားတဲ့ခီးစဉ်ကိုဖြတ်လိုက်တယ်လို့မော်တိုက်ကလာတဲ့သတင်းတစ်ခုရဲ့မှဖော်ပြထားပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့ဒီကနေ့မြန်မာနိုင်ငံကိုရောက်လာမှာဖြစ်ပါတယ်။စက်တင်ဘာလ5ရက်နေ့ကနေ9ရက်နေ့အထိမြန်မာနိုင်ငံခီးစဉ်ကနေမြန်မာနဲ့အိန္ဒိယကြားမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားနိုင်မယ်လို့မျှော်လင့်ကြောင်းဝန်ကြီးချုပ်မိုဒီကပြောကြားထားပါတယ်။ဗြိတိန်နိုင်ငံရဲ့ဒုတိယမြောက်အင်ရှစ်မင်းသားဝီလျံနဲ့ဇနီးကမ်ဘရစ်မြို့သားကတော်တို့ဟာတတိယမြောက်ရင်သွေးလွှဲထားပြီလို့ကင်ဆင်တန်နန်းတော်ကကြေညာချက်ထုတ်ပြန်ပါတယ်။ဒီသတင်းကြောင့်ဒုတိယမြောက်အဲလိဇဘက်ဝီလျံမကြီးနဲ့နှစ်ဖက်မိသားစုအလုံးအင်မတန်ဝမ်းသာနေကြတယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်
။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြေညာသွားတာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အတမန်ဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ညနေပဲထုတ်လိုက်မဲ့အစီအစဉ်လေးကိုတိုင်းလုံးမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နေပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။နိုင်ငံတကာအရောက်တောက်တရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်စမိုးရပါ။
This program has come to you from the Voice of America, Washington.